Welcome to the Voice of America in Burmese.
Taya Chamye de Minglam Nakin Pipazi Todashimya. VOA American Tanye Natana Set September Tia Cinema Nakin Season Ego American Piranzu Muro Washington Gani. Langdomita Nasali Lizeng as a depye, Shotan Pineba, VOA Facebook, YouTube net, website Samya Nanigani, Taya Tin Set Pinibabi.
ကျွန်တော်ဒီကနေ့မနေ့ခင်းစီဇန်တွေကိုတာဝန်ယူတင်ဆက်သွားမှာပါမင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုကိုငင်းချန်အင်းနဲ့ပဲအတူတင်ပြပေးပါမယ်သတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုဒဏ်ခတ်ရေးယူတဲ့အနေနဲ့စင်ကာပူကUOB ဘန်ဟာမြန်မာနိုင်ငံကဘန်နေနဲ့တောက်ကြနေကစတင်ပြီးအဆက်အသွယ်ဖြတ်တောက်ထိန်းချုပ်လိုက်ပြီးဖြစ်ပါတ ုက်ပါတယ်ထိုင်းနိုင်ငံတွင်ခိုလုံနေတဲ့မြန်မာဒုက္ခသည်တွေအရေးဖြည့်ရှင်းဆောင်ရွက်နိုင်ဖို့လွတ်တော်မှာဒုက္ခသည်ရေးရာကော်မတီတရားဖွဲ့စည်းဖို့ရှေ့သို့ချီပါတီ MFE ပါတီကလွတ်တော်မှာတင်ပြလိုက်ပါတယ်အဲ့ဒီလိုမြန်မာနိုင်ငံဆိုင်ရာသတင်းတွေအပြင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုလည်းတင်ပြပေးမှာပ
ါဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးမှကြားရမှာတစ်ခုကတော့
ကျွန်တော်တို့ပြည်နယ်ကစီရရလည်းပြင်ထန်တယ်နောက်ပြီးတော့မှမြို့ကားလည်းအကုန်လုံးပြတ်သွားပြီပေါ့နော်အခုမြက်မြို့ပုံမှန်လက်ပတ်နေတဲ့မြို့တန်လို့လော်လကောတမျိုးပဲကျွန်တော်တို့ပေါ့နော်ကျွန်တော်မြို့တွေကစစ်စုံနေအကုန်လ
ုံးဆက်နာတိမ်မှုကြောင့် KND ဒေသခံ90ရာခိုင်နှုန်းရဲ့လူမှုဘဝတွေပျက်စီးနေတဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်အစုံနားဆင်ရပါမယ်နောက်မူဆယ်ဘက်မှာလည်းစစ်ရှောင်တွေနေရာမပြောင်းနိုင်သေးတဲ့အခြေအနေတခါကချင်းပြည်နယ်ရွှေကူဘက်ကစီရသတင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားဖို့ရှိသလိုနောက်ပိုင်းအပတ်စဉ်ကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာတူတာစုံလင် American အခွင့်အစည်းအဝေးကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်။အခုတော့စနေမနေ့ခင်းထိတ်တန့်သတင်းတွေကိုကိုစော်မိုးကျော်နဲ့တူကျွန်တော်ညဉ့်ညဉ့်ကပြောပြပေးမှာဖြစ်ပါတယ်ခ
င်ဗျာ။မြန်မာအာဏာသိမ်းစစ်ကောင်စီဘောနိုင်ငံတကာရဲ့ငွေကြေးဆန်ရပိတ်ဆို့အရေးယူမှုအစီအစဉ်အရစင်ကာပူက United Overseas Bank UOB ဘဏ်ကမနေ့ကတောက်ကြနေမှာစတင်ပြီးမြန်မာနိုင်ငံကဘဏ်တွေနဲ့အဆက်အသွယ်ဖြတ်တောက်လိုက်ပါတယ်။မြန်မာဘဏ်အကောင့်တွေကနေလာတဲ့ငွေသွင်းငွေထုတ်အားလုံးကိုထိန်းချုပ်ကတ်တက်လိုက်မှာဖြစ်ပြီး Visa card, Master card စတဲ့ကတ်ပြားဘဏ်ကတ်ပြားအသုံးပြုမှုဆိုင်ရာငွေလွှဲငွေသွင်းငွေထုတ်အားလုံးကိုလည်းထိန်းချုပ်ကတ်တက်လိုက်မှာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်မှုဟာကမ္ဘာအတိုင်းအဝိုင်းကနေမြန်မာအာဏာသိမ်းစစ်ကောင်စီအပေါ်ပိတ်ဆို့အရေးယူမှုတွေတိုးမြင့်လှုပ်ဆောင်လာတာဖြစ်ပါတယ်။ UOB ဘဏ်ဟာမြန်မာနိုင်ငံကဘဏ်တွေနဲ့ချိတ်ဆက်လှုပ်ဆောင်နေတဲ့ဘဏ်တစ်ခုလည်းဖြစ်ပါတယ်။အခုလို UOB ဘဏ်ကလှုပ်ဆောင်လိုက်တဲ့အတွက်အခြားနိုင်ငံရဲ့ခြားဘဏ်တွေအနေနဲ့လည်းအလားတူထိန်းချုပ်ပိတ်ဆို့မှုတွေလှုပ်လာနိုင်တယ်လို့လေ့လာသူတွေကပြောဆိုပါတယ်။ကာတင်တက္ကသိုလ်ကလက်ထောက်ပါမခဒေါက်တာဒေါ်ထွေးထွေးသိန်းကတော့မြန်မာစစ်ကောင်စီဟာဒီဘဏ်ကနေတဆင့်ငွေလွှဲပြီးလက်နက်ဝယ်ယူမှုတွေရှိနေတာဖြစ်တဲ့အတွက်မြန်မာစစ်ကောင်စီအတွက်လက်နက်ဝယ်ဖို့ပုံမခက်ခဲသွားလိမ့်မယ်လို့သုံးသပ်ပြောဆိုပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီဟာအရသာတွေကိုလေကြောင်းကနေတိုက်ခိုက်နေတဲ့အတွက်နိုင်ငံတကာကနေပြားပေးပိတ်ဆို့မှုတွေပုံမလှုပ်ဆောင်လာနေတာဖြစ်ပါတယ
်။ဂေယစနစ်မျှတမှုမရှိတာဟာဆင်းရဲတဲ့နိုင်ငံတွေကတန်းနဲ့ချီတဲ့ကလေးငယ်တွေစားမဲ့အစားအစာနဲ့တောက်မဲ့ရေတွေလူယူခံရတဲ့သဘောဖြစ်နေတာကြောင့်သဘောပတ်ဝန်းကျင်ထိမ့်သိမ့်ပြီးဂေယစနစ်မျှတအောင်လုပ်ကြဖို့မြန်မာကက်သလစ်ဂါဒီနယ်ရဟန်းအမတ်ချားလ်စ်မွန်ဘိုကစက်တင်ဘာ၁ရက်နေ့မှာတောင်းဆိုလိုက်ပါတယ်။ရှိလာတဲ့ကက်သလစ်သာသနာပိုင်ပုပ်ဟမ်မင်းကြီးဖရန်စစ်ကကမ္ဘာတဝန်းကကက်သလစ်ဘုရားကျောင်းတွေကိုဒုတိယအကြိမ်မြောက်ပေးဖို့မဲ့လူသားအလုံးနေထိုင်ရာဘုံအိမ်ဖြစ်တဲ့မြေကမ္ဘာကိုစောင့်ရှောက်ဖို့တိုက်တွန်းချက်ပထုတ်ပြန်ပြီးမြန်မာပြည်မှာအသက်84နှစ်ရှိတဲ့ကက်သလစ်ဖုန်းတော်ကြီးကာဒီနယ်ကအခုလိုကာဒီနယ်ဘိုကအခုလိုနှိုးဆော်လိုက်တာပါချမ်းသာတဲ့နိုင်ငံတွေဟာတတိယကမ္ဘာကတယံဇာတ်တွေကိုလူယူနေပြီးဒါဟာတဖြည်းဖြည်းချင်းကျူးလွန်တဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ကြောင်းဖုန်းတော်ကြီးဘိုကအဖြစ်တင်ဝေဖန်လိုက်ပါတယ်ဒါအပြင်လေသမားတွေမျိုးစစ်ဆုံးရှုံးရသလိုတစ်တောတွေမျိုးစီလွားဆုံးရှုံးနေရပြီးစီးရဲတဲ့နိုင်ငံတွေဟာအကြက်တီးနဲ့ရင်ဆိုင်နေရတဲ့အတွက်ဒါဟာကြောက်စရာကောင်းတဲ့မတရားမှုကြီးဖြစ်ကြောင်းလဲထောက်ပြပါတယ်။အမေကဘာမြေမှာသဘောပတ်ဝန်းကျင်ပြည့်စုံအောင်လုပ်နေရတဲ့ရက်တက်မှုနဲ့ဒီကဘာမြေဟာလူသားအလုံးကိုချစ်ခင်တဲ့ဖျားသခင်ကရေဟောစွာပေးအပ်ထားတဲ့အူဒီသောမိခင်ဖြစ်တယ်လို့ဖုံးတော်ကြီးဘိုကသတိပေးပါတယ်။မြန်မာကာဒီနယ်ချားလ်စ်ဘိုဟာလက်ရှိမှာအာရှကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ရဲ့အကြီးအကဲဥက္ကဋ္ဌရာထူးကိုထမ်းဆောင်နေရလဲဖြစ်ပါတယ်ခင်ဗျာ။
ထိုင်းနိုင်ငံအနောက်ဘက်ခြမ်းမြန်မာနိုင်ငံနယ်စပ်တစ်လျှောက်မှာရှိတဲ့မဲဟောင်ဆောင်ထက်ကန္တနာဘူရီရတ်ဘူရီခရိုင်တွေအတွင်းယာယီခိုလုံနေတဲ့ဒုက္ခသည်တွေအရေးကိုင်းတွဲဖြေရှင်းဖို့လီလန်အစ်စ်တွေရှာဖွေနိုင်အောင် လွတ်တော်မှာဒုက္ခသည်များဆိုင်ရာကော်မတီခွဲတစ်ခုကိုဖွဲ့စည်းတည်ထောင်ဖို့ရှေ့သို့ချီပါတီ Move Forward ပါတီနဲ့တရားမျှတရေးပါတီ Fair ပါတီတို့ကလွတ်တော်မှာတင်ပြတောင်းဆိုလိုက်ပါတယ်။ဒီကိစ္စကိုလွတ်တော်မှာဆွေးနွေးဖို့နှစ်ပါတီပူးတွဲပြီးဩဂုတ်လ31ရက်နေ့ကတင်သွင်းခဲ့တယ်လို့ MFC ပါတီလွတ်တော်ကိုယ်စားလှယ်မနုတ်ဂရီပူဝါတို့ကပြောဆိုပါတယ်။ဒီလွတ်တော်ကော်မတီခွဲကိုလူ့အခွင့်အရေးကျွမ်းကျင်သူတူကဦးဆောင်တင်ပြီးဒုက္ခသည်တွေအတွက်အကောင်းဆုံးလှုပ်ဆောင်ပေးနိုင်မယ့်နည်းလမ်းတွေကိုလေ့လာတင်ပြတင်တယ်လို့ MFP Move Forward Party လွတ်တော်ကိုယ်စားလှယ်မစ္စတာမနုပေါ်ကပြောဆိုပါတယ်။ထိုင်းနိုင်ငံတခြားဒုက္ခသည်9000ကျော်နေထိုင်လျက်ရှိပြီးအဲ့ဒီထက်ကဒုက္ခသည်အများစုဟာ1985ခုနှစ်လောက်ကတည်းကစတင်နေထိုင်ခဲ့တာဖြစ်တယ်လို့သူကဆက်လက်ပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံဟာနိုင်ငံတကာဒုက္ခသည်များဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးထားတဲ့နိုင်ငံမဟုတ်တဲ့အတွက်ဒုက္ခသည်တွေကိုထိုင်းနိုင်ငံကယာယီခိုးလုံနေထိုင်သူတွေအဖြစ်သာလက်ခံထားတာဖြစ်တယ်လို့လည်း MFP ပါတီလွှတ်တော်ကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်တခြားမြန်မာနိုင်ငံကစစ်ပွဲတွေကြောင့်ထွက်ပြေးလာရတဲ့ဒုက္ခသည်တွေတိမ့်နဲ့ချီပြီးဒုက္ခသည်စခန်းတွေမှာနှစ်ပေါင်းများစွာနေထိုင်ခဲ့ကြရတာဖြစ်ပါတယ်
။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ရဲ့ချင်းချောက်မှုတွေမြင့်တက်နေချိန်မှာပဲ American Indonesia နဲ့အခြားနိုင်ငံ၅နိုင်ငံပါဝင်တဲ့ Super Cruiser Shield လို့အမည်ပေးထားတဲ့ဂလုံအထူးစစ်စင်ရေးပူးတွဲစီးရေးလက်ချက်မှုကို Indonesia နိုင်ငံဂျာဗာမြို့မှာစတင်နေပါတယ
် Latihan kali ini akan dilaksanakan selama 14 hari
ဒီစီးရေးလက်ချက်မှုဟာနှစ်ပတ်ကြာမှဖြစ်ပြီးနိုင်ငံပေါင်း18နိုင်ငံပါဝင်မှာဖြစ်ပါတယ်နိုင်ငံ6နိုင်ငံစစ်တပ်စီလွတ်ထားပြီး17နိုင်ငံကလေ့လာသူဖြစ်တယောက်မှာဖြစ်တယ်လို့Indonesia စစ်တပ်ကြီးကရူဒိုမာဂူနိုကပြောသွားတာပါဒီစေးလက်ချက်မှုကို American နဲ့တရုတ်ကြားအပြိုင်ဆိုင်ဖြစ်နေတဲ့တောင်တရုတ်ပင်လယ်တောင်ပိုင်းကျန်းကနတ်တူနာဒေသဝန်ကျင်ရေပြင်အပဝင်နေရာအများပြားမှာလုံနေတာပါ Indonesia နဲ့တရုတ်ဟာပုံမှန်ဆိုရင်အပြူသဘောဆောင်တဲ့ဆက်ဆံရေးကိုလိုလားကြပေမဲ့တောင်တရုတ်ပင်လယ်အတွင်းမှာ Indonesia ရဲ့သီးသန့်စီးပွားရေးဆောင်ရေပိုင်နဲ့ထဲတရုတ်ကကျူးကျော်ဝင်ရောက်လာမှုပေါ်စိုးရိမ်ကြောင်း Indonesia ကထုတ်ဖော်ပြောဆိုထားပါတယ်ဒီပူးတွဲစေးလက်ချက်မှုကို Indonesia နဲ့ American နိုင်ငံက2009ခုနှစ်ထဲကစတင်နေတာပါလွန်ခဲ့တဲ့နှစ်တွေအတွင်းမှာအော်စတြေးလျဂျပန်နဲ့စင်ကာပူနိုင်ငံတွေမှာထပ်မံထည့်သွင်းခဲ့တာဖြစ်ပါတယ်။ဒီနှစ်မှာတော့ဗြိတိန်နဲ့ပြင်သစ်တွေလည်းပါဝင်လာပါတယ်။ဒီစီးရဲလေးချင်းမှုကိုဩဂတ်လ31ရက်နေ့ကစတင်ခဲ့တာဖြစ်ပြီးအင်ဒိုနီးရှားပါဝင်နိုင်ငံ9နိုင်ငံစစ်သည်9000ကျော်ပါဝင်ပါတယ်။ဒါ့အပြင်ဘရူနိုင်း၊ဘရာဇီး၊ကနေဒါ၊ဂျာမနီ၊မလေးရှား၊ဖိလစ်ပိန်း၊တောင်ကိုရီးယားစတဲ့နိုင်ငံတွေပါဝင်နိုင်ငံပေါင်း17နိုင်ငံကလည်းလေးလာသူဖြစ်ပါဝင်နေတာဖြစ်ပါတယ်ခင်ဗျာ။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 12.13 MHz 5.40kHz 4.13 MHz 5.51kHz 5.85 MHz နဲ့5.19 MHz 190kHz 1.505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့စနေနေ့မနက်ဖက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလပန်ဟာယူကရိန်းအကြမ်းလိုက်စားမှုတိုက်ဖျက်ရေးဘူရိုညွှန်ကြားရေးမှူးစမန်ခရီဗန်နဲ့ခရီဗန်နူဦးဆောင်တဲ့အကြမ်းလိုက်စားမှုတိုက်ဖျက်ရေးဌာနကိုယ်စားလှယ်အဖွဲ့ကိုတောက်ကြံတွေကလက်ခံတွေ့ဆုံခဲ့တဲ့အကြောင်းသမရအိမ်ဘူရိုတာဝန်ရှိသူတွေကထုတ်ပေါ်ပြောဆိုပါတယ်။နှစ်ဖက်တာဝန်ရှိသူတွေကယူကရိန်းရဲ့အကြမ်းလိုက်စားမှုတိုက်ဖျက်ရေးလှုပ်ဆောင်မှုတွေနဲ့တိကျလုတ်ပိုင်ခွင့်ရှိပြီးအရေးကြီးတဲ့အစိုးရဌာနတစ်ခုဖြစ်တဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုကောင်းမွန်စွာကာကွယ်ထိန်းသိမ်းစောင့်ရှောက်ထားနိုင်ရေးစတာတွေကိုဆွေးနွေးခဲ့ကြပါတယ်။အခုလိုအချိန်မှာပဲယူကရိန်းသမ္မတဗလိုဒီမာဇယ်င်စကီဟာစက်တင်ဘာလအတွင်းနယူးယောက်မြို့ကုလသမဂ္ဂအစအဦးမှာပြုလုပ်မဲ့ယူကရိန်းဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကိုတက်ရောက်ဖို့မျှော်လင့်ရတယ်လို့ကုလသမဂ္ဂဆိုင်ရာအယ်ဘေးနီးယန်တန်အမတ်ကြီးဖာတီဟူဂျာကတောက်ကြနေတုန်းကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အယ်ဘေးနီးယားဟာစက်တင်ဘာလမှာကုလသမဂ္ဂလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတာဖြစ်ပါတယ်ရုရှားသမ္မတဗလာဒီမာပူတင်ကတော့လာမယ့်တနင်္လာနေ့မှာတူရကီသမ္မတထိုင်ရက်အာဒိုဝါနဲ့တွေ့ဆုံပြီးပင်လယ်နဲ့ဒေသနှံစားသီးနှံတင်ပို့ရေးကိစ္စတွေဆွေးနွေးဖို့ရှိတယ်လို့ရုရှားအစိုးရပြောခွင့်ရှိသူကထုတ်ဖော်ပြောဆိုခဲ့ပါတယ်
။ရှေ့သတင်းပတ်ကုန်မှာကျင်းပမဲ့ G20 ဆက်မှုထိပ်သီးနိုင်ငံ20ခေါင်းဆောင်တွေအစည်းအဝေးရဲ့အပြီးသတ်ကြေညာချက်မှာယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးရုရှားရဲ့ရည်တည်ချက်ကိုထည့်သွင်းမဖော်ပြရင်ကန့်ကွက်မှာဖြစ်ကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ပရော့ကတောက်ကြနေ့မှာပြောလိုက်လို့လာမယ့် G20 အစည်းအဝေးမှာနိုင်ငံအလုံးသဘောတူထားတဲ့ကြေညာချက်ဒါမှမဟုတ်တစ်စိတ်တစ်ပိုင်းသာသဘောတူထားတဲ့ထုတ်ကြေညာချက်ကိုထုတ်ပြန်နိုင်မှုရှိနေပါတယ်။ကျွန်တော်တို့ရဲ့ယက်တီချက်ကိုထင်ရချင်းမရှိရင်အဖွဲ့ဝင်အလုံးကိုစားထုတ်ပြန်တဲ့အထွေထွေကြေညာချက်ထွက်လာမှာမဟုတ်ဘူးလို့ Lavrov ကမော်စကိုကထိပ်တန်းတက်ကူဖြစ်တဲ့နိုင်ငံတကာဆက်ဆံရေး Institute မှာကျောင်းသားတွေကိုပြောသွားတာပါ။အ နောက်နိုင်ငံတွေကထိပ်သီးဆွေးနွေးပွဲမှာယူကရိန်းအရေးလေးပိတ်ဆွေးနွေးဖို့ကြံစည်နေပြီးရုရှားကတော့ဒီကိစ္စဆွေးနွေးမှာမဟုတ်ဘူးလို့လက်ဘရော့ကဆိုပါတယ်။ဒါ့အပြင်အနောက်နိုင်ငံတွေကသူတို့အကျိုးစီးပွားကိုရှေ့တန်းတင်နေပြီးနိုင်ငံတကာအဖွဲ့အစည်းတွေရဲ့ယက်တိကျသဘောတဘာဝကိုထိခိုက်စေတယ်လို့စွပ်စွဲထားပါတယ်။ G20 အစည်းအဝေးမှာဘုံသဘောတူညီဖို့မရှိနိုင်ရင်စူဆောင်းစူစီးနှောင်ဖွဲ့မှုမရှိတဲ့ G20 ဥက္ကဋ္ဌထုတ်ပြန်ချက်သာထုတ်ပြန်ဖို့ရုရှားနိုင်ငံရဲ့ဝန်ကြီးကအကြံပြုပါတယ်။တခြားရွေးချယ်စရာတစ်ခုကတော့ G20 နိုင်ငံတွေရဲ့ဆွမ်းဆောင်ရည်နယ်ပယ်တွေအတွက်တိကျတဲ့ဆုံးဖြတ်ချက်တွေကိုအလေးထားတဲ့ထုတ်ပြန်ချက်တစ်ခုကိုချမှတ်ဖို့ဖြစ်ပြီးကျန်တာကတော့နိုင်ငံအသီးသီးကကိုယ့်ရည်တည်ချက်ကိုပြောဖို့ခွင့်ပြုတဲ့နယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးကအကြံပြုထားပါတယ်
။အိန္ဒိယအတိုက်အခံပါတီ26ပါတီဟာလာမယ့်2024ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်မိုဒီနဲ့သူ့ရဲ့ဟိန္ဒူအမျိုးသားရေးပါတီBJP ပါတီတို့ထပ်မံအနိုင်မရရှိအောင်စုစည်းလှုပ်ဆောင်မှုပြီးခဲ့တဲ့တောက်ကြနေ့တုန်းကဆွေးနွေးဆုံးဖြတ်လိုက်ကြပါတယ်။ကွန်ဂရက်ပါတီခေါင်းဆောင်တွေဖြစ်တဲ့ဆိုနီယာဂန်ဒီနဲ့ရာဟုဂန်ဒီတို့ဥဆောင်ပါဝင်ပြီးရှရတ်ပဝါ၊အာဘင်ကာဂျီဝါ၊စစ်ဒရန်ရီချန်စတဲ့ခေါင်းဆောင်တွေအပါအဝင်အခြားအတိုက်အခံအဓိကခေါင်းဆောင်တွေနဲ့နှစ်ရက်ကြာဆွေးနွေးပွဲတစ်ရက်ကိုမွန်ဘိုင်းမြို့မှာပြုလုပ်ခဲ့ပါတယ်။ဒီပါတီတွေဟာဇွန်လတဲတုန်းကအလုံးပါဝင်တဲ့အိန္ဒိယအမျိုးသားဖွံ့ဖြိုးတိုးတက်ရေးမဟာမိတ်အဖွဲ့ INDIA ကိုဖွဲ့စည်းခဲ့ပါတယ်။ကွန်ဂရက်ပါတီဥက္ကဋ္ဌမလတန်ခါဂျီကတော့ပြောဆိုရမှာအိန္ဒိယရဲ့ပါတီစုံဒီမိုကရေစီစနစ်နဲ့လူမျိုးဘာသာအဓိကမထားတဲ့စနစ်ကိုဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူအမျိုးသားရေးအစိုးရကတိုက်ခိုက်ဖျက်ဆီးနေတယ်လို့ပြောဆိုပါတယ်။ဒါအပြင်ဝန်ကြီးချုပ်မိုဒီရဲ့အစိုးရဟာတဖြည်းဖြည်းတိုင်းပြည်ကိုအာဏာရှင်စနစ်ထက်တွန်းပို့နေတယ်လို့လည်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဒီ26ပါတီတပ်ပေါင်းစုအနေနဲ့လာမယ့်2024ရွေးကောက်ပွဲမှာအချင်းချင်းမဲကွဲပြီးဝန်ကြီးချုပ်မိုဒီနဲ့သူ့ရဲ့ပါတီအနိုင်ရသွားတာမျိုးမဖြစ်အောင်အားလုံးတစုတစည်းတည်းဆိုတဲ့စိတ်ဓာတ်နဲ့လှုပ်ဆောင်ကြဖို့ဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်
။အနောက်အာဖရိကတိုက်ကနိုင်ဂျာနိုင်ငံမှာဇူလိုင်26အာဏာသိမ်းမှုနောက်ဆက်တွဲနေဆက်ပိတ်ဆို့မှုတွေနဲ့လေပိုင်နဲ့ကန့်သတ်ချက်တွေကနေရက်စွန့်ခွာရှင်ပြောင်းနေထိုင်သူတိုင်းနဲ့ချီကိုအနေရကြောက်စေတယ်လို့ကုလသမဂ္ဂရွှေပြောင်းနေထိုင်သူများဆိုင်ရာနိုင်ငံတကာအဖွဲ့ IOM ကတောက်ချာနေမှာပြောပါတယ်။နိုင်ဂျာမှာဒုက္ခသည်ခိုလုံွက်တောင်းခံသူနဲ့ပြည်တွင်းရွှေပြောင်းနေထိုင်သူတွေအပါအဝင်နေရက်စွန့်ခွာရွှေပြောင်းနေထိုင်သူ8,100ရှိနေကြောင်း IOM ရဲ့အနောက်နဲ့ဗဟိုအာဖရိကဒေသဆိုင်ရာဒါရိုက်တာ Chris Gaskin ကဂျနီဗာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ IOM အနေနဲ့နိုင်ဂျာမှာယာယီစင်တာ9ခုဖွင့်ထားပြီးရွှေပြောင်းနေထိုင်သူ4,800ကိုလက်ခံထားကစင်တာရဲ့အပြင်ဘက်မှာလည်းကူညီဆောင်ဆိုင်နေတဲ့နောက်ထပ်လူ1400ရှိနေကြောင်း Gaskin ကပြောပါတယ် IOM အနေနဲ့လုတ်ပေးနိုင်တဲ့ last 40ရာခိုင်နှုန်းပို့ပြီးအကူအညီတွေပေးနေရကြောင်းပြောပြီးတောင်တင်နေတဲ့ရွှေပြောင်းနေထိုင်သူတွေအတွက်အခြေခံမရှိမဖြစ်လိုအပ်တဲ့လိုအပ်ချက်တွေကိုဆက်လက်ပံ့ပိုးပေးနိုင်ရေးထောက်ပံ့ရေးအရင်းမြစ်တွေရရှိဖို့နိုင်ငံတကာတိုင်ဝမ်ကိုမေတ္တာရက်ခံထားပါတယ် IOM ကလေသွားခြင်းဆန္ဒမှုဆိုင်ရာဇင်းညာတစ်ခုထားရှိဖို့လည်းတောင်းဆိုထားပြီးဒါမှသာရွှေပြောင်းသူတွေဘေးကင်းနဲ့သူတို့ရဲ့မူလဒေသစီပြန်နိုင်မယ်လို့ဆိုပါတယ်ဒီပြိုင်နက်မှာပဲနောက်အာဖရိကနိုင်ငံတွေရဲ့စီးပွားရေးအတိုင်ဝန် ECOWAS အဖွဲ့ကတာဝန်ရှိသူတွေဟာစပိန်နိုင်ငံတိုလီဒိုမှာကျော်ရီနီကဥရောပသမဂ္ဂ EU နိုင်ငံကြီးဝန်ကြီးများရဲ့အလွတ်တဘောအစည်းအဝေးကိုတက်ရောက်ခဲ့ပြီးပံ့ပိုးကူညီဖို့တောင်းဆိုခဲ့ပါတယ်။ EU နိုင်ငံကြီးဝန်ကြီးအနေနဲ့နိုင်ဂျာအနာသိန်းစစ်ကောင်းဆောင်တွေပေါ်တူးချင်းတခတ်ရေးမှုဆိုင်ရာဥပဒေမူပေါင်းတရက်ကိုထူထောင်ရေးလုပ်ငန်းစဉ်ကိုစတင်ဖို့သဘောတူညီခဲ့ပေမဲ့စစ်အင်အားအသုံးပြုမှုပေါ်မှာတော့နောက်ထပ်အချက်လက်တွေမသိရမချင်းမှတ်ချက်တစုံတရာပေးဖို့ညှဉ်းဆန်ကြောင်းအစည်းအဝေးအပြီးမှာ EU နိုင်ငံကြီးမူဝါဒအကြီးအကဲဂျိုးဆက်ဘိုရက်ကထုတ်ပြန်ပြောဆိုထားပါတယ်စနေမနေ့ထိတ်တန့်ရောက်တဲ့တင်းတွေကိုကိုစောမိုးကြော်နဲ့တူပြောပြခဲ့တာပါ VOE ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bummy@voenews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာဖမ်းယူနားဆင်နိုင်ပါတယ်။ဒါပြင်အဒီမှာတဲ့တင်းတွေစောင်းမားတွေတွေ့ဆုံမေးမြန်းခန်းနေတဲ့တဲ့တင်းသုံးသက်ချက်တွေကိုအချိန်မရွေးဝင်ရောက်ကြည့်ရှုဖတ်ရှုနားဆင်နိုင်ပါတယ်။အခုတော့တဲ့တင်းပေးပို့ချက်တွေစတိုက်တက်ဆက်သွားဖို့ရှိပါတယ်။ပထမဆုံးကတော့ကချင်ပြည်နယ်ကတိုက်ပွဲအခြေအနေကိုကြည့်အောင်ပါ။ကချင်ပြည်နယ်ရွှေကူမြို့နယ်ကကြောက်ကြီးရဲစခန်းကိုတောက်ကြနေမနဲ့အစောပိုင်းမှာ KIA နဲ့ PDF ပူးပေါင်းတပ်တွေဝင်ရောက်တိုက်ခတ်ခဲ့တဲ့နောက်မှာစစ်ကောင်စီဘက်ကလေကြောင်းကနေနှစ်ကြိမ်တိုင်ပြန်လည်တိုက်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားနေရာကိုစစ်ကောင်စီစစ်ကြောင်းတွေဝင်လာနေတဲ့ဆိုတဲ့သတင်းတွေကြောင့်ဒေသခံတွေကလည်းထွက်ပြေးတိရှောင်နေရပါတယ်။ဒီသတင်းပေးပို့ချက်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
။ရဲနဲ့စစ်တပ်ပူးတွဲအခြေစိုက်ထားတဲ့ရွှေကူမြို့နယ်ကြောက်ကြီးရွာရဲစခန်းကိုတောက်ကြနေမနဲ့အစော3:00လောက်မှာ KIA နဲ့ PDF အဖွဲ့တွေဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်။ရဲစခန်းအတိုက်ခိုက်ခံရပြီးတဲ့နောက်မှာစစ်ကောင်စီတပ်ကလေကြောင်းကနေပြန်ပြီးတိုက်ခိုက်ခဲ့တယ်လို့ရွှေကူဒေသခံတူက VOA ကိုပြောပါတယ်
တော်ပြီးရေကားလည်းမှာတချို့လည်းတန်းတော်နဲ့တကယ်ကောင်းပြလာပြတိုက်တယ်နော်။ဒီနေ့၃နာရီ၅နာရီတော့ဆက်တော့တိုက်ကြည့်တဲ့ခါကျတော့တိုက်နေတဲ့၃နာရီကျော်ဆိုအဲ့ဒါပြောင်းသွားပြီးနောက်တစ်ခါဖတ်ကြည့်တဲ့ခါလာပြန်ကြည့်တယ်။ဒီချရတယ်။ဆရာကအသိမိကမသိမိကဆိုတော့ခုချိန်ကြည့်ကြတဲ့တရားနဲ့မရဘူးပေါ့ဗျာ။ခဏခဏလေးကြည့်ရလို့ပြောရအောင်။ကြည့်ကြရတာစစ်ချက်ပိုင်ပါတယ်ဆက်ပြီးတော့ဆိုတော့အဲ့ဒီကတော့မသိဘူးကြာ။ဒီအရာလေးအရှင်တော်မျိုးရတယ်သူပြေးတော့လေအဲ့ဒီကြာ
။လေရင်နဲ့ဘုံကျဲတာကြောင့်ရွာသားတွေအထီးခက်ရှိမရှိတိတိကျကျမသိရသေးပေမဲ့ကြောက်ကြီးရွာအနီးကပေါက်ကုန်းရွာမှာတော့အပြစ်အစီးတချို့ရှိခဲ့တယ်လို့ပြောပါတယ်
။မကြတာကအဲ့ဒီခုနပေါက်ကုန်းကိုပြည့်တဲ့ဘက်ကရွာပေါ့တချို့ကလည်းအဲ့တော့ကြာတာပေါ့။ဟုတ်ပါလားဒီတော့ဒီတည်းရှိအဲအဲကြောက်ကြီးရွာရဲ့တက်တက်ဆိုင်ရဲ့ပေါက်ကုန်းဆိုရွာကတော့ပိန်ကောင်းကြီးရှိွားလို့ပြောတာပဲ
ဒေသခံတချို့ကတော့ညနေပိုင်းထိလက်နေကြီးပစ်ခတ်တံတွေကိုကြားနေရကြောင်းနဲ့နေကင်းပတ်မှလည်းလင်းထက်ပြီးရောက်လာတယ်လို့ပြောပါတယ်လောလောဆယ်မှာတော့တိုက်ပွဲဖြစ်ပေါ်ရနေရာဘက်ကိုစစ်ကောင်စီရဲ့စစ်ကြောင်းတွေဝင်ရောက်လာတဲ့ဆိုတဲ့သတင်းတွေကြောင့်အနားကမင်းချောင်းကုန်းရွာနဲ့တာယာကုန်းရွာရွာနှစ်ရွာကဒေသခံတွေတင်းချောင်နေကြရတာပါရွှေကူမြို့နယ်ကြောက်ကြီးရွာရဲစခန်းကို2021ခုနှစ်မတ်လကုန်ပိုင်းမှာ KIA နဲ့ PDF ပူးပေါင်းတပ်တွေဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တာပါမေလနောက်ဆုံးပတ်မှာတော့ရဲတပ်ဖွဲ့ဝင်တွေစွန့်ခွာသွားတဲ့ကြောက်ကြီးရဲစခန်းကိုမိရှုဖျက်ဆီးခဲ့ကြတာဖြစ်ပါတယ်ကြောက်ကြီးရွာဟာရွှေကူမြို့နယ်15မိုင်လောက်အကွာမှာတည်ရှိတာဖြစ်ပြီးမြစ်ရဲ့တစ်ဖက်ကမ်းမှာတည်ရှိပါတယ်
ရွှေကူမြို့နယ်ရဲ့ဆေးအခြေအနေကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ VOE မြန်မာပိုင်းရဲ့စနေနေ့မနေ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတစ်ဆက်တည်းရှမ်းမြောက်ကအခြေအနေဘက်ကိုဆက်ကြည့်အောင်ပါဗျရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ဆယ်လန့်ရွာအနီးမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဆစ်ရှောင်နေရတဲ့ရွာကန်တွေတစ်ထောင်ဝန်းကျင်လောက်ရှိတယ်လို့ကူညီပေးနေသူတွေက VOE ကိုပြောပါတယ်ဒေသတစ်ဝိုက်ပစ်ခတ်တာတွေကြားနေရစဉ်မို့ဒီရက်ပိုင်းမှာလည်းအိမ်ပြန်မှုမဖြစ်နိုင်သေးဘူးလို့ဆိုပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုကိုရဲမွန်ကတင်ပြပေးပါမယ်
မူဆယ်မြို့နယ်ဆယ်လန်းရွာအနီးမှာစစ်ကောင်စီတပ်နဲ့တန်းပလောင် TNL တပ်အချာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အနီးဝန်းကျင်မှာရှိတဲ့ဒေသခံတွေဟာဩဂုတ်လ29ရက်နေ့ကတည်းကဆစ်ရှောင်နေကြရတာပါဆယ်လန်းကျွော်အုပ်စုနဲ့နန်းကတ်ကျွော်အုပ်စုအပါအဝင်ရွာနီးစပ်တွေမှာရှိတဲ့ဒေသခံတွေလည်းထွက်ပြေးနေရလို့ဆစ်ရှောင်သူဦးရေတထောင်ဝန်းကျင်လောက်ရှိတယ်လို့ကူညီပေးနေသူတွေကခန့်မှန်းပါတယ်မူဆယ်ဟိုနာဖုံကြီးကျောင်းမှာလည်းရွာကန်တချို့ဆစ်ရှောင်နေကြတယ်လို့ကူညီပေးနေသူတွေကပြောပါတယ်
ကျွန်မမေကျွန်တော်နကအုပ်စုဘလုံးလုံးရတော့ကျွန်တော်ကကြေးလေးလောက်ခါတော့ကျွန်တော်တော့ကျွန်တော်လည်းအတိအကျမသိဘူးဒီမှာတော့ကျွန်တော်လုံးလို့ရတော့စာစီစားတော့ဒီမှာလူရှင်များတော့နည်းနည်းပြည့်စုံပါစောင်းနေပါရင်လည်းတချို့လည်းလူပြေးတာရှိတာပေါ့ကျွန်မရဲ့ပြည်စံနဲ့ပတ်သက်လို့ချက်ရှိနေရခုလာရောက်ပြည့်စုံနေရရှိတာတချို့ရောရောမရောက်သေးတာတော့ရှိတော့ကျွန်တော်လည်းခုမှရမ်းနေသွားလို့မရတဲ့ခါကျတော့လေနောက်နေလာရင်ရှိတယ်ပေါ့တဝက်တာရောရှိတယ်ဟိုဘက်ရောမှာဆိုရင်တို့အိုးလေးနဲ့ဟိုချက်စားနေရပါတော့နော်ကျွန်မဒီမှုရှိတာပေါ့ပြန်မမို့တော့မတင်ကြသေးဘူးဒီနေ့လည်းကျွန်တော်ရွာထဲမှာအကုန်လုံးကတော့ခါတာတာပြီးတော့ဒီနေ့လည်းအတန်ကြီးကြားနေတဲ့ခါတော့ကျွန်တော်တို့နောက်ထပ်ငွေရတဲ့ဘက်တော့ကြောင်းမလားမသိဘူးကနေသား
ဆစ်ဆောင်လာသူတွေထဲမှာတက်ကြီးရွယ်အိုနဲ့ကလေးငယ်တွေအပြင်မွေးဖွားကန်ဒီကိုဝင်ဆောင်တွေနဲ့လာသားအရွယ်ကလေးတွေလည်းပါဝင်တယ်လို့ပြောပါတယ်မြို့ပေါ်ဘုံရင်ကျောင်းမှာဆစ်ဆောင်သူရှိတယ်လို့တချို့ကနီးစပ်ရအသိမိတ်ဆွေတွေစီယာယီခေလုံနေကြရတယ်လို့ကိုတိုင်ဆစ်ဆောင်နေရတဲ့သူကလည်းပြောပါတယ်
ဖုန်ကြီးကျောင်းမှာမနေတဲ့ဟာတချို့ကမြို့ထဲမှာရှိတဲ့ဟိုမိတ်ဆွေတို့အမျိုးတို့ခလုံးနေရတာပေါ့ဗျ။ခုရွာထဲမှာနေတဲ့လူကတော့ဘလူးမရှိသေးဘူးဗျာတော့ခလုံးလုံးဆရာခလုံးချောင်းနေရတာဗျ။အင်ကိုဒီတိုင်းပဲပေါ့လေကပ်ပြီးမှဟိုဒီတိုင်းပဲချောင်းနေရတော့အဲ့ဒီချင်းနေမကြည့်ရသေးဘူးပေါ့
။တချို့ကဘေးလွတ်နိုင်မဲ့ရွာနီးစပ်တွေထဲမှာဆစ်ချောင်းနေထိုင်ကြပြီးသူတို့အတွက်စားတောက်ရေးအပြင်နေထိုင်ရေးအတွက်အကူအညီတွေလိုအပ်နေတာပါ။သူတို့စီတွားရောက်နိုင်မှုကလည်းတိုက်ပွဲအခြေအနေကြောင့်ခက်ခဲနေတယ်လို့ကုညီနေသူတွေကပြောပါတယ်။အသက်ကြီးသူတွေနဲ့ဘာသာစကားအခက်အခဲရှိသူတချို့ကတော့ဖြစ်တယ်လို့စစ်ဆောင်နေရတယ်လို့နန်းကက်ကြီးရွာကနေထွက်ပြေးလာရတဲ့သူကလည်းပြောပါတယ်
။ကျွန်တော်တို့ကျတော့လူကြီးပဲနေကြီးပဲဆိုတော့တော်တော်လာလာတွားနိုင်တယ်ဘာဖြစ်နိုင်လဲဆိုတော့စိတ်ပူရတာကြအဲ့ဒီတချို့မိသားစုတွေမိသားစုများတဲ့လူတွေတချို့ကြတော့လည်းဘယ်လိုမလဲအသက်ကြီးရွယ်ဦးတွေပါတဲ့ခါကျတော့သူတို့ကတော့ပုံပြီးဒုက္ခရောက်တာပေါ့တချို့ကြတော့လည်းမိသွေးဟိုပုံတဲ့နေရာတို့ဟိုပြောင်းပူးချတော့အဲ့လိုမျိုးမှပဲသွားပြီးခိုနေရတာပေါ့ဘာသာစကားမသိတော့သူတို့မသွားရဲတော့ဟိုအဲ့လိုမျိုးပေါ်ထဲမှာပဲတော့ခိုနေရတော့နေဖို့ထိုင်ဖို့စားဖို့နေရေးတော့ခက်ခဲတာပေါ့
မူဆယ်မြို့နယ်ဆယ်လန်းရွာအနီးမှာပြီးခဲ့တဲ့28ရက်နေ့ကနေ29ရက်ညနေချိန်အထိတိုက်ပွဲဖြစ်ပွားပြီးလေကြောင်းကတိုက်ခိုက်တာလည်းရှိခဲ့ပါတယ်တိုက်ပွဲကြောင့်ဒေသခံနေအိမ်တချို့လက်နက်ကြီးထိမှန်ပျက်စီးခဲ့ရပြီး ရဲသားတွေထိခိုက်တာလည်းရှိခဲ့ပါတယ်ဒေသခံတွေဟာမြို့ပေါ်နဲ့ဘေးလွတ်နိုင်မဲ့ရွာနီးစပ်တွေမှာထွက်ပြေးသိမ်းရှောင်နေကြရပြီးအခုချိန်ထိတော့ရွာတွေကိုမပြန်နိုင်ကြသေးပါဘူးခင်ဗျာ
မြောက်ရှမ်းမြောက်ကစစ်ရေးအခြေအနေနဲ့စစ်ရှောင်တွေရဲ့အခြေအနေကိုကိုရဲမော်ပြပြခဲ့တာပါ VOE ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပေးပို့လိုရဲဆိုရင်တော့ VOE email လိပ်စာက burmese@voenews.com ကိုစာရေးသားပေးပို့နိုင်ပါတယ်ဒါမှမဟုတ်လည်း VOE နဲ့ Facebook Messenger ကနေလည်းစာရေးသားနိုင်ပါတယ်တော်တော်ရှင်တွေကရေးသားပေးပို့ချက်ကိုစောင့်မျှော်နေပါတယ်ဗျာခုတခါစပွဲကြ KND ဒေတာအခြေအနေသတင်းပေးပို့ချက်ပဲအလှည့်ပေးကြပါတယ်ဆက်လာသိနေတာ၃နှစ်ထဲဝင်လာတဲ့အချိန်မှာ KND ခေါ်ခရပြည်နယ်ဟာစစ်ဆုံဒေတာတခုလိုဖြစ်လာနေပြီးဒေတာလူဦးရေ90ရာခိုင်နှုန်းလောက်ဟာပုံမှန်လူမှုစီးပွားဘဝနေထိုင်မှုအခြေအနေတွေပျက်စီးသွားခဲ့ရတယ်လို့ KND ဒေတာတွင်အခြေအနေတွေကိုလေ့လာစောင့်ကြည့်ထုတ်ပြန်နေတဲ့ KND လူအခွင့်အရေးအဖွဲ့ကပြောပါတယ်စပွဲဒုက္ခသည်တွေကတော့တခြားတိုးလာနေတဲ့အကြောင်း KND ဘက်ကအခြေအနေသတင်းပေးပို့ချက်ကိုကိုညံဝင်းအောင်ကစူးစီးတင်ပြပေးပါမယ်ခင်ဗျာ
စစ်တပ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကင်ဒေါ်လာရေးလှုပ်ရှားမှုအားကောင်းနေတဲ့ဂရင်းနီဒေသမှာစစ်ကောင်စီကအင်အားအလုံးအရင်သုံးပြီးတော့ထိုးစစ်ဆင်တာလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိနေပြီးနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေပြင်းထန်နေတာပါအခုဆိုရင်ပြည်내နေရာအနှံ့နေရာအင်းလူလုံးမှာလက်နက်ကင်ပိဋိပတ်ခတွေဖြစ်နေပြီးလူဦးရေရဲ့90ရာခိုင်နှုန်းလောက်တာမန်လူမှုစီးပွားရေးအခြေအနေတွေအောက်မှာနေထိုင်ခွင့်မရကြတော့ဘူးလို့ဂရင်းနီပြည်နယ်အတွင်းကအခြေအနေတွေကိုအနီးကလေးလာစောင့်ကြည့်ထုတ်ပြန်နေတဲ့ဂရင်းနီလူအခွင့်ရေးအဖွဲ့တီထောင်သူကိုပညာကပြောပါတယ
်လူမှုစီးပွားရေးဘလို့ဖြစ်ရလို့ပြောရင်တော့ကျွန်တော်ခရီးပြည်နယ်ရဲ့လူဦးရေရဲ့ဆရာရခိုင်နှုန်းလောက်ပဲနည်းနည်းပါပေါ့နော်ကျွန်တော်တို့နေလဲစားလဲတောက်နေတယ
်စစ်ကောင်စီတပ်တွေနဲ့ဒေသခံဂရင်းနီပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေကမကြာခဏဆိုသလိုဖြစ်ပွားနေပြီးတိုက်ပွဲမှာရောတိုက်ပွဲနဲ့မဆိုင်တဲ့နေရာတွေကိုပါစစ်ကောင်စီကလက်နက်ကြီးနဲ့ရောလေကြောင်းအသုံးပြုပြီးတော့ပါပြစ်ခတ်တိုက်ခိုက်တာတွေကြောင့်အများစုကအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတာပါလူဦးရေ9000ကျော်လောက်ရှိတဲ့ဒီမော့ဆိုမြို့ဆိုရင်လူသူကင်းမဲ့တဲ့မြို့ပြတ်တစ်ခုလိုဖြစ်နေပြီးလူဦးရေ10000ကျော်ရှိတဲ့ဖရူဆိုမြို့နယ်မှာလည်းမြို့နဲ့ပတ်ဝန်းကျင်တစ်ဝိုက်လူတွေမနေရတဲ့အခြေအနေဖြစ်နေတာပါဘောခဲဖားဆောင်မဲဆက်စတဲ့မြို့နယ်တွေမှာလည်းအလားတူအခြေအနေတွေကြုံနေရတာလို့ဒေသခံတွေကပြောပါတယ်ရိုက်ကော်မျိုးကလွဲရင်ကျန်တဲ့မျိုးတွေမှာလူမှုစီဝါရေးစနစ်ပျက်စီးနေပြီးစစ်ဆုံတစ်ခုလိုဖြစ်နေတယ်လို့ကိုပညာကပြောပါတယ
်ကျွန်တော်တို့ပြည်နယ်ကစီရေးအရလည်းပြင်းထန်တယ်နောက်ပြီးတော့မှမျိုးကားလည်းအကုန်လုံးပြတ်သွားပြီပေါ့နော်အခုမြက်မျိုးပုံမှန်လက်ပတ်နေတဲ့မျိုးတန်လို့လော်လော်ကော်တမျိုးပဲကျန်တော့လို့ပေါ့နော်ကျန်တဲ့မျိုးတွေကစစ်ဆုံတဲ့အကုန်လုံးဖြစ်သွားတယ်လောဘကလူတူမဲ့တဲ့မျိုးတွေရွာတယ်ဟောကြာကနာကျော်သွားပြီပေါ့နော်
စီပဒီပကတွေကြောင့်တနေ့တခြားတိုးပွားလာနေတဲ့စီပြေဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေအရေးပေါ်လူအပ်ချက်ရှိနေကြောင်းသူကပြောပါတယ်နိုင်ငံတကာအစိုးရတွေပြည်တွင်းပြည်ပအကူအညီပေးရေးအဖွဲ့တွေအနေနဲ့မြေပြင်အဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးအမှန်တကယ်အကူအညီတွေလိုအပ်နေသူတွေကိုထိထိရောက်အကူအညီပေးနိုင်ဖို့လဲကိုပညာကတိုက်တွန်းပါတယ်
ကျွန်တော်နေနေဒီပူရမဟိုပတ်စားချင်တာအလေကျွန်တော်ဒီ humanitarian assistant တွေကိုကျွန်တော်နေပေါင်းဆောင်နဲ့ဟိုရှာပြီးတော့မှပတ်ပို့ဖို့အတွက်ကျွန်တော်နေနေတောင်းဆိုလို့တော့ဗောနော်ဒီနိုင်ငံကအစိုးရကြီးဗောနော်တက်တွန်းလို့ဗောနော်နိုင်ငံရေးအရေးစီးရေးရကတော့ပြောဆိုရတာဟိုအခက်ခဲအတက်တဲ့ဘလောက်ရှိဗောနော်လူပူရချင်းစန္ဒာထထမှုလုပ်ငန်းစဉ်ကိုတော့ကျွန်တော်နေရတဲ့ပုံစံမျိုးကနေလူသားချင်းချင်းဗောနော်ဖိပိမကူညီဖို့အတွက်ပူရမအဖက်ပြပြဖို့အတွက်တော့အထူးဖြင့်ဒီလိုမျိုးတိုးတဲ့နေရာမှာတော့မာ UN agency တခုကိုပဲတိုးတာပေါ့လောဘဖြစ်တင်တော့ပေါ့နော်ပြီးတော့ UN agency ရဲ့အများစုကမြန်မာနိုင်ငံထဲမှာ operation ကစစ်ကောင်စီရဲ့အလိုကြားတိုင်းမှာလုပ်နေတယ
်စစ်ပြေးတို့ကတဲ့အများစုဟာဝင်ငွေမရှိကြသလိုအလို့အကန့်လည်းမရှိကြပဲစားရေးအတော့ရေးအတွက်အလူရှင်တွေကိုပဲအားကိုးနေရတာကြောင့်ပုံမိုကြက်တဲလာနေတဲ့အကြောင်းပြောပါတယ်ဒီမော့ဆိုမျိုးနဲ့အရှိတ်ဘက်ချမ်းရိုက်ကော်မှာစစ်ဆောင်နေတာ2လလောက်ရှိပြီဖြစ်တဲ့အမျိုးသမီးတူကတော့သူတို့မိသားစုအကြက်တဲကိုအခုလိုရင်ဖွင့်ပါလေ
မိသားစုကများတော့များတယ်လောလောဆယ်ခုနှစ်ယောက်တော့ရှိတယ်ဖမ်းပြီးအရယ်သုံးနှစ်ခွဲရယ်အဲ့လိုပါတယ်ဆာဟီကတော့ဒီတိုင်းပဲအစည်းရွက်ဟီးအစဲဒီတို့ပါလေအဲ့ဒါစိုက်ထားတဲ့ရှိတော့အဲ့ဒါလည်းစားတယ်စားပြီးပါတခါလေးဝယ်ကျေအဲ့ဟီးရေတဲ့ပဲဖြစ်ပြီးကျေအဲ့လိုမျိုးပါအမေမျိုးတွေပါလာလာရောင်းလို့ရှိတခါလေးဝယ်စားတာအဲ့လိုမျိုးရှိတယ်နေ့တိုင်းတော့မစားနိုင်အဲ့လိုမျိုးတစ်ဖက်မှာမခါလာတခါလေးကြောက်လေမစားရလဲရှိတယ်အဲ့လိုမျိုးပ
ါဒီလိုစားနိုင်အခါအကြက်တဲတွေကြောင့်တချို့ဒေသခံတွေဟာအရေးစွန်နေရပြန်ပြီးတောင်ယာလုပ်ငန်းလုပ်ကင်နေသူတွေလည်းရှိပါတယ်ဒါပေမဲ့သူတို့အတွက်လုံခြုံမှုမရှိဘူးလို့မိုးပြဲစေဘေးဆောင်တူကပြောပါတယ
်ပြန်လာလို့တော့နေရသေးပါဘူးဒါပေမဲ့တချို့တွေကပြန်လာကြတဲ့ခြောင်းအခါစင်ကြီးကတော့ငယ်ငယ်ပေါ့ပြန်လာလို့တော့မလုံချောက်ပါဘူး ကစားမဲပေါ့ဗျာဒီထဲမှာနေတာတော့မရတော့တော်တော်နဲ့တက်ပြီးတော့အဲ့ဒါပြန်ဆွေးပေါ့တနင်္ဂနွေတော့မှဒီစံကရနဲ့သွားဖက်ပါပေါ့နော်အမှလက်နဲ့ကြည့်ချတယ်မနဲ့ပိုင်းပေါ့နော်လက်နဲ့ကြည့်ချတယ်အဟာသူဦးသွေးချင်းကြည့်သေးတာပေါ့အဲ့ဒါတန်ရရတယ်သူလည်းရှိတာပေါ့နော်ဒါကမှုများတော့ဗျာတကယ်ပြန်လာတဲ့လူတွေဆိုတော့လည်းဒီနေ့များပြန်ဖြည့်မှန်းလည်းမသိဘူးတော့နော်အဲ့လိုဆိုသူများရွာမှာနေမှဆိုလဲတကြာကြီးတလားလိုက်ရှိနေတော့အုံတရိပ်အလုံးမရှိတာတစ်ပဲပေါ့နော်အုံနဲ့တောင်းကြရတဲ့ဟာတွေအင်မကြည့်ဘူးပေါ့နော
်စစ်တကအောင်နာသိပြီးနောက်ပြည်ပကနဲ့မလုံခြုံမှုတွေကြောင့်နိုင်ငံတော်ပြည်တွင်းမှာပဲဥယျာဉ်စွန်ကထွက်ပြေးနေရသူ 1.6 တန်းကျော်အထိရှိလာနေကြောင်းဩဂုတ်လ14ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂစီရင်မှဖော်ပြထားပါတယ်ခင်ဗျာ
ကရင်နီမှာပြည်내တစ်ခုလုံးနီးပါးစစ်တလင်းဖြစ်နေတဲ့ခြေနေကိုကိုညာဝင်းအောင်ကစူးစီးပြပြခဲ့တာပါအခုတော့ထိုင်းမြန်မာနယ်စပ်ဘက်ကသတင်းတပုတ်နဲ့ဆက်ချင်ပါတယ်ထိုင်းမြန်မာနယ်စပ်ထက်ခိုင်နယ်ကအဝေးပြေးလမ်းမပေါ်မှာမြန်မာဒုက္ခသည်တွေပါတဲ့ခီးသည်တင်ရင်နဲ့ပစ်ကတ်ထရက်ကားတစ်စီးတိုက်မိလို့လူတဦးသေဆုံးပြီး12ဦးဒဏ်ရာရခဲ့ပါတယ်ဒဏ်ရာပြင်းထန်သူတွေလည်းရှိနေပြီးမြန်မာစေယုံကြီးမှာစေဝါကုသမှုခံယူနေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်တက်ခိုင်မဲဆောက်မြို့နယ်နဲ့မဲလမမြို့နယ်ကြားကအဝေးပြေးလမ်းမပေါ်မှာအော်ဂုတ်လ31ရက်နေ့မနက်ပိုင်းကမဲလဒုက္ခသည်စခန်းကဒုက္ခသည်တွေလိုက်ပါလာတဲ့ခီးသည်တင်ရင်ဘင်ကားတစ်စီးနဲ့ပစ်ကတ်ထရက်ကားတစ်စီးတက်မိရာကနေလူတဦးသေဆုံးပြီး12ဦးဒဏ်ရာရခဲ့တာပါမဲဆောက်အခြေစိုက်မြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါတယ
်ခီးသည်တင်ဘင်ကားတစ်စီးနဲ့ပစ်ကတ်ထရက်ကားတစ်စီးတက်ပြီးပါတယ်အဲ့လိုတိုက်ပြီးခဲ့ရမှာရေမောင်းတူပွဲချင်းပြီးတည်ဆုပ်ပြီးတော့ခီးတဲ့စနူကတော့ဒဏ်ရာကြီးကုစီကိုငါရရှိကြပါတယ်အဲ့ဒီခီးတဲ့တင်ဘင်ကားကကျွန်တော်မဲဆောက်ကနေပြီးတော့မဲလာဒုက္ခတဲ့စကန်ဘက်ကိုပြန်လာဖြစ်ပြီးတော့ကားပေါ်မှာပါလာကြတဲ့သူတွေကဒုက္ခတွေတွေဖြစ်တယ်လို့ထိုင်းသင်းတွေမှာတော့ဖော်ပြထားပါတယ်ဗျ
တည်ဆုပ်သူကားမောင်းသမားဟာလည်းမြန်မာနိုင်ငံသားတဦးဖြစ်ပြီးဒဏ်ရာရသူတွေထဲမှာ၄ဦးကတော့ဒဏ်ရာပြင်းထန်တယ်လို့လည်းဦးမိုးကျိုးကပြောပါတယ
်။အဲ့ဒီဘင်ကာမောင်နဲ့အသက်34နှစ်အရွယ်ရှိတဲ့မစ္စတာဆိုးထန်သူသူဖြစ်ပြီးတော့သူဟာအခင်းဖြစ်ပွားတဲ့နေရာမှာပဲပွဲချင်းပြီးတည်ဆုံသွားသလိုအခြားဒဏ်ရာရတဲ့၁၂ဦးထဲမှာလည်း၄ဦးကတော့ဒဏ်ရာပြင်းထန်ကြတယ်လို့သိရတယ်။သူတို့တွေကမဲလာဒုက္ခတွေစကားဒုက္ခတွေဖြစ်တယ်လို့ကျွန်တော်ကြားသိရပါတယ
်။ဒီကားမှာပါလာသူတွေဟာဒုက္ခတွေစခန်းကနေတတိယနိုင်ငံမှာအခြေချနေထိုင်ဖို့အတွက်ထွက်ခွာသွားကြသူတွေကိုမိသားစုတွေကလိုက်ပို့တဲ့ကားဖြစ်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုတတိယနိုင်ငံပို့ပေးတဲ့လုပ်ငန်းစဉ်ပြန်လည်စတင်နေတာဖြစ်ပါတယ်။2005ခုနှစ်လောက်ကစလို့တတိယနိုင်ငံတွေကဒုက္ခသည်တွေကိုခေါ်ယူထားတာတွေရပ်ဆိုင်းထားရကနေအခုနောက်ပိုင်းဒုက္ခသည်တွေကိုပြန်လည်ခေါ်ယူလာတာလည်းဖြစ်ပါတယ်။အခုကားတိုက်မှုဖြစ်ပြီးဒဏ်ရာရသူတွေကိုတော့တက်ခရိုင်အတွင်းကမဲလမစေယုံကြီးကိုပို့ပြီးတော့ကုသပေးနေပါတယ်မဲလစခန်းဟာထိုင်းမြန်မာနယ်စပ်မှာလူဦးရေ4000ကျော်ရှိတဲ့အကြီးဆုံးဒုက္ခသည်စခန်းဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း9ခုရှိပြီးဒုက္ခသည်3000လောက်ခိုးလုံနေထိုင်နေကြတာဖြစ်ပါတယ်ရှင
်မအေးမှာသတင်းပေးပို့ခဲ့တာပါမကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုစရိုက်ထုတ်လွှင့်သွားဖို့ရှိပါတယ်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာတော်တော်ရှင်များခင်ဗျာ VOA American အတန်ကစနေနေ့မနက်ခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့ဒုတိယပိုင်းနိုင်ဝက်အတွင်းမှာပထမဆုံးအနေနဲ့မြို့သမီးကဏ္ဍနဲ့စပါမယ်နိုင်ငံတကာအဆင့်ဘောလုံးပြိုင်ပွဲတွေမှာ FIFA တိုင်တယောက်ဖြစ်တာဝန်ထမ်းခွင့်ရဖို့ခနာကိုချက်ခိုင်မှုအဓိကအရေးကြီးတယ်လို့စိတ်တန့်ချက်ခိုင်မှုနဲ့တခြားလိုအပ်တဲ့အရေးရှိတွေပြည့်မီဖို့ကြိုးစားရတယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA မှာမြန်မာနိုင်ငံကနေပထမဆုံးမြို့သမီးတိုင်ဖြစ်တာဝန်ထမ်းခဲ့တဲ့ဒေါ်ကော့ဂျာကပြောပါတယ်FIFA တိုင်ဖြစ်10နှစ်တာတာဝန်ထမ်းဆောင်ခဲ့ပြီးအာရှနိုင်ငံတွေထဲမှာအကောင်းဆုံးမျိုးသမီးတိုင်3ရောက်ရွေးရမှာလဲပါဝင်ခဲ့တဲ့ဒေါ်ကော့ဂျာကသူ့ရဲ့အတွေ့အကြုံတွေကိုဒီတစ်ပတ်မျိုးသမီးကဏ္ဍမှာပြောပြထားပါတယ်။မက်ခင်ဖြူထွေးကတွေးဆုံမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ။
a path we must choose sometimes. Gotta stand up and fight sometimes.
ဘာသာပြီးခဲ့ခုလိုချိန်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင်
။ကျေးဇူးပါတင်ရ
ယ်။ဟုတ်ကဲ့ပါ။
ဒီနေ့ကျေးဇူးတင်ပါတယ်
။ကျေးဇူးတင်နေပြီတော့တွေ့ရတာလည်းအရန်ဝမ်းသာတယ်။အကုန်လဲကုန်ယူတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာဒီ FIFA ကမ္ဘာဘလုံးအဖွဲ့ချုပ်လို့နေရာမျိုးမှာပေါ့နော်မြန်မာနိုင်ငံကအမျိုးသမီးတယောက်ဒိုင်အဖြစ်နဲ့ပထမဆုံးလုပ်ခဲ့တဲ့သူတယောက်ဖြစ်တဲ့အတွက်ကြောင့်လည်းအထူးပဲကိုယ်ယူပါရယ
်ကျေးဇူးတင်ပါတယ်ဒီကကျေးဇူးတော်ကြောင့်ပ
ါဟုတ်ကဲ့ပါရှင်အရင်ဆုံးမေးချင်တာကအဲ့တော့ဘယ်နှစ်ခုနှစ်မှာစပြီးတော့ဒီလို FIFA ဘလုံးဒီဒိုင်အဖွဲ့ထဲမှာပါဝင်လာခဲ့တာလဲရှင
်2000ခုနှစ်ပေါ့
ဟုတ်ကဲ
့2000ခုနှစ်မှာစပြီးမှတင်တန်းသွားရတာပေါ့နော
်ဟုတ်ကဲ့
ဒါကတော့ FIFA အတိအမှတ်ပြုလက်မှတ်ပေးတဲ့တင်ကန်းကိုသွားခွေရတာအဲ့ဒီနစ်ကလည်းစပြီ
ဟုတ်ကဲ့
သွားခွေရခဲ့တာပ
ါဆိုတော့အဲ့ဒါကတော့ဒါဘလို့လူမျိုးတွေကိုယူရတာလဲကိုကဒီလိုနေရာအရွေးခံရမှုတွေဘာတွေပြင်ဆင်ခဲ့ရလဲ
ပြင်ဆင်ဖို့ကတော့ကိုကကိုခန္ဓာစံခိုင်းမှုရှိရမယ်ပေါ့နော်သူတို့တတ်မှတ်ထားတဲ့စံချင်းစံညွန်းကိုမိသား3000ပြေးရပါတယ်အဲ့ဒီစံချင်းစံညွန်းမြေအောင်ကျွန်တော်တို့ကစံခိုင်းမှုပြင်ဆင်ထားရတယ်ဥပဒေနဲ့ပတ်သက်တာကိုဒီမြန်မာနိုင်ငံတွင်းမှာနှစ်နှစ်အဲဒီဆိုနှစ်နှစ်လောက်ကြိုပြီးမှာပေါ့နော်ပြည်တွင်းမှာပွဲလုပ်ရတယ်ဒီဥပဒေနဲ့ပတ်သက်တာ the laws of the game ကိုတကယ်ကြွန့်ကြွန့်ချင်ချင်ကိုကလေ့ကျင့်ထားမယ်ဆိုလို့ရှိရင်သူတို့ကဒီတင်တန်းကိုသွားခွင့်ရပြီသွားခွင့်ရပြီဟိုမှာလည်းအဲ့ဒါတွေစစ်တယ် fitness တွေစစ်တယ်ရောက်ရောက်ချင်နောက်နေ့မှာကျမတို့ကိုစံခိုင်းရင်စစ်ပြီးမှာနောက်နေ့ဒီမှာသူတို့ကတင်တန်းပေးတယ်ဒီနံပေးပြီးပွဲလေးတွေကိုသူတို့နည်းနည်းလေးစမ်းပြီးလုပ်ခိုင်းတာပေါ့နော်ဒီနံတက်ပြီးမှဒီ FIFA တိုင်လူကြီးရဲ့လို့ဖြစ်လာတာပါ
ဟုတ်ကဲ့မြန်မာနိုင်ငံမှာအဲ့တော့ကိုကပထမဆုံးဒီ FIFA တိုင်ဖွဲ့မှာပါတဲ့အမျိုးသူဖြစ်တဲ့ခါကျတော့ဘယ်လိုခံစားရလဲအဲ့ဒီအချိန်မှာ
အခုလည်းမရောက်ဘူးလေနောက်ပြီးကိုကလည်းဘောလုံးနဲ့ပတ်သက်ပြီးမှအတွေ့အကြုံလည်းမရှိဘူးငယ်တုန်းကချက်ချင်းနေလို့ရင်းနဲ့အကစားကွင်းဒီမှာကိုကချက်ချင်းနေအနေနဲ့လှုပ်အားပေးရင်းနဲ့ဘောလုံးကာနာပဲတွေ့ဘူးတယ်ဥပဒေနဲ့ပတ်သက်လို့လည်းကိုကနားမလဲဘူးဒီလိုမျိုးနိုင်ငံတကာအဆင့်ကိုသွားရမယ်လို့လည်းမျှော်လင့်ထားတယ်လို့မဟုတ်တော့အဲ့လိုမျိုးသွားရမယ်ဆိုဝန်တာတာကတော့တပြင်းဘလူးဝန်တာမှန်းကုန်မသိဘူးအရန်ဝန်တာပါတယ်
ဟုတ်ကဲ့
ဒီမျိုးအခွင့်ရေးရတာဟုတ
်ပါသွားပြီးတော့ဘယ်နိုင်ငံတွေမှာဘလူးပွဲတွေသွားခဲ့ရလဲ
ပထမအဆုံးအဲ့ဒီမှာတင်တန်းတက်ပြီးမှနော် 24 ရက်မြောက်နေ့မှာပေါ့နော်အဲ့ဒီမှာ FIFA ကနေဒီအရှိတောင်အာရှပြိုင်ပွဲမှာပေါ့နော်ဒိုင်လူကြီးလုပ်ဖို့ဆိုပြီးမလေးရှားမှာလုပ်တဲ့ပွဲမှာသွားပြီးမှစပြီးတာဝန်ထမ်းဆောင်ခွင့်ရခဲ့တာပေါ့အဲ့ဒီနေ့ကစပြီးမှ2005ခုနှစ်အထိတော့တနစ်ကိုတပွဲလောက်ပဲသွားရတယ်2006ခုနှစ်ပြီးတာနဲ့သူတို့ကလူရွေးတာပေါ့နော်လူရွေးပြီးမှအကောင်းဆုံးစုရတယ်အဲ့ဒီသူတို့ရွေးတဲ့အချိန်မှာအဲ့ဒီဟာပြီးတာနဲ့တော့နောက်ညစ်ဒီကစပြီးမှလေမနာရတော့ဘူးနောက်ချောက်သွားရတယ်တနိုင်ငံနဲ့တနိုင်ငံပေါ့နော်သွားခဲ့ရတဲ့နိုင်ငံတွေကတော့ပြောမယ်ဆိုရင်တော့ဟိုယူရိုကိုလည်းရောက်တယ်ဂျပန်ရောက်တယ်ကိုရီးယားရောက်တယ်ဒီအရှိတောင်အရှာနိုင်ငံမှာဒီအာဆီယံနိုင်ငံမှာဆိုရင်တော့နိုင်ငံတွေထပ်တာပေါ့ဗီယက်နမ်တို့ဒီယူဒီယာတို့ဒီနိုင်ငံတွေကျတော့ခဏခဏသွားရတယ
်ဟုတ်ကဲ့အဲ့တော့ကိုကဒါပထမအဆုံးလူလည်းဖြစ်တဲ့အခါကျတော့လေအဲ့လိုပွဲစဉ်တွေသွားတဲ့အခါမှာရောအခက်အခဲကြုံရတာရှိလားဘယ်လိုအခက်အခဲကြုံရလဲရှင
်နိုင်ငံတကာပွဲဆိုတော့ပထမအဆုံးအချိန်မှာတော့အမလေးစက်သိမ့်ထားတယ်အဖေတို့မှားမှလည်းကြောက်တယ်အာယုံတအားဆိုင်ရတာလေနော်အဲ့ဒါကြောင့်မလို့အခက်အခဲဆိုတဲ့နေရာမှာတော့ဒီကိုလိုက်ရမယ်ဒီဘလုံးနောက်ကိုလိုက်တဲ့အချိန်မှာမြည်အောင်လို့ကိုဒီ line ပေါ်မှာအမြည်လိုက်ရတဲ့ဒုက္ခပေါ့နော်အဲ့ဒါတခုတော့တော်တော်လေးကိုဖိတ်စစ်ဖြစ်စီမှုရှိတယ်နောက်ပြီးဘလုံးပွဲပြီးခါနေနမနစ်3မိနစ်ဆိုရင်လေဒီလားထွက်ပြေးခြင်းနဲ့စိတ်တောင်ပေါက်လာတယ်အဲ့လိုမျိုးဟိုအာယုံဆိုင်ရတဲ့အပိုင်းပေါ့နော်အဲ့ဒါမျိုးတော့ရှိပါလေ။
အများကြီးသူကအားထုတ်ခဲ့ရတာပေါ့
ဟုတ်ကဲ့ပါ
။ဆော့ဆော့ရုံးကပြောသွားတဲ့အထက်မှာပထမ9နှစ်လောက်ကတော့တနည်းမှာတော့ခဲလောက်ပဲသွားရတယ်ဆိုတဲ့သဘောပေါ့နော
်။
ဒါပေမဲ့စုအကောင်းဆုံးစုရပြီးတဲ့နောက်ပိုင်းလို့ပြောရဲအဲ့အကောင်းဆုံးစုကဘာစုလဲရှင်ပြောပြပါဦး
။အကောင်းဆုံးစုအကောင်းဆုံးစုဆိုတာကသူတို့ကဒီရွေးလိုက်တာအရှိတောင်အရှမှာဆို3ယောက်ဆိုရလေယူတရာကပါနီပါရဲ့အဲ ဗာလဲမလေးရှားကကောင်းမလေးတယောက
်မြန်မာတယောက်ပါလေ
သူကလေကိုင်းနေတိုင်လူကြီးပါပဲ
ဟု
တ်ကဲ့ကျွန်တော်တို့3ယောက်ကို2006မှာသူတို့အကောင်းဆုံးကြီးဆိုပြီးမှရွေးလိုက်တယ်ပေါ့နော
်ဒီအမျိုးသမီးတိုင်နေထဲမှာမှအကောင်းဆုံး3ယောက်ဆိုပြီးတော
့ရွေးလိုက်တာဟုတ်ကဲ
့အာဟုတ်ကဲ့အဲ့တော့ဒေါက်တာကဒီ FIFA မဒီတိုင်းနေမှာပေါ့နော်မပါခင်မှာရောအရင်တုန်းကတခြားအားကစားနဲ့ပတ်သက်ပြီးတော့ဗားရီတွေ့ကြုံရှိခဲ့လေဒီ FIFA တိုင်းမဖြစ်ခင်ပေါ့ FIFA တိုင်းရောဘလို့စပြီးတော့ဖြစ်သွားလဲဆိုတာလည်းပြောပြပေးပါလားရှင
်အဲ FIFA တိုင်းဖြစ်တယ်ဆိုတာတော့ပထမအဒီပြောထားတာလည်းရှိရလေအဓိကတော့ကိုက fitness ကောင်းတော့ဒီ FIFA တိုင်းဖြစ်လာတယ်လို့အန်ဒီကတော့ကိုကိုကိုယုံကြည်တာပေါ့နော်ဘယ်လိုဖြစ်လဲဆိုကိုကပြေခုံပြစ်တမားကိုပြေခုံပြစ်တမားမှာကိုကအရှိတောင်အာရှမှာရွှေစစိတ်ရပြီမှာဆန်ချင်းကျိုးပြီးရွှေစစိတ်ရခဲ့တဲ့လူဆိုတော့အဲ events ကလည်းမိသား3000ဖြစ်နေတယ်ဒီတိုင်လုပ်ငန်းမှာပြေးရတဲ့အဲတာအဝဲအကွာအဝဲကလည်းမိသား3000တို့တို့ပြေးခိုင်းတာဆိုတော့အဲ့ဒီနေရာမှာကိုကဟိုဘက်မှာစွန်းစွန်းတမန်ပြောမယ်ဆိုရင်အပြေးမှာဒေတာလေးကိုကိုကဘယ်ပုံပိန်လေးပြေးရမယ်ဆိုတာကိုကကြွန့်ကျင်နေပြီလေအဲ့ဒီကြွန့်ကျင်နေတဲ့အတွေ့အကြုံမို့လို့ဒီမှာတိုင်ဆလုပ်မယ်ဆိုတော့ तू က fitness ကအဓိကဖြစ်တဲ့အတွေ့အကြုံမို့လို့ဒီ fitness အရင်ကောင်းနေတဲ့အတွေ့အကြုံတိုင်လူကြီးလုပ်ဖြစ်သွားတာပေါ့နော်
အဲ့တော့အဲ့လိုသွားပြီးတော့ဘယ်နှစ်နှစ်လောက်ဒီ FIFA အခွဲထဲမှာတိုင်ဖြစ်နေပါဝင်ခဲ့တာလဲရှင်စုစုပေါင်းနှစ်တွက်လာရင်ပေါ့ဘယ်လောက်ရှိမလဲ
เซนิ
ทีเซนิทลงပြီးတော့နောက်တော်ရောဟိုဒီထဲမှာဘာကြောင့်ဆက်မလုပ်ဖြစ်တာလဲရှင်အဲ့ချိန်မှာစပြီးတော့ဒီထဲကနေပြီးတော့မလုပ်ဖြစ်တော့တဲ့အကြောင်းလည်းပြောပြပါအောင
်မလုပ်ဖြစ်ရတဲ့အကြောင်းကတော့အဲ့ဒီ2010ထဲမှာပေါ့နော် AFC ကနေဒီအဲ့ဒီနာမည်နဲ့ပဲဘိုင်နေမ်နဲ့ပေါ့နော်သူတို့ကအဲဒီမလေးရှားမှာလုပ်မဲ့16နှစ်ပွဲနဲ့19နှစ်အောက်အရှာပွဲပေါ့နော်အဲ့ဒီပွဲကိုလုံမလားနောက်ပြီးမှကြီးကျက်တိုင်လုံမလားဆိုပြီးမှသူတို့စာပို့လာတယ်အဲ့ဒီစာပို့လာတဲ့အခါမှာအန်တီကကြီးကျက်နဲ့ပတ်သက်ပြီးမှအတွေ့အကြုံလုံးဝမရှိသေးဘူးလေနော်တိုင်လေးလုတ်ခါစားအဲလုတ်နေတာဆိုတော့အန်တီကတော့အဲ့ဒီပွဲမှာဆရာကပြောတယ်ကျမတို့တိုင်ဥက္ကဋ္ဌပေါ့နော်မြန်မာနိုင်ငံတိုင်ဘူရီကိုသူကတော့ပြောတဲ့အခါမှာဘူရီကလည်းဟုတ်တာပဲတဲ့နင်တင်တန်းလည်းမတက်ရသေးဘူးဆိုတော့တဲ့အဲဆိုအတွင်းရင်းမှုကိုသွားပြောဆိုပြီးမှအန်တီတို့ရဲ့ဥက္ကဋ္ဌဘုရားတင်အောင်ကအဲ့လိုပြောတဲ့အခါကျတော့အန်တီလည်းအတွင်းရင်းမှုဆရာပန်နေတင်အောင်စီကိုသွားတယ်ဆရာပန်နေတင်အောင်ကနေအောင်ပြီးပြောမယ်ဆိုပြီးသူကဥစစောကိုပြောတာပေါ့နော်ဥစစောကိုပြောတဲ့အချိန်ခါမှာဥစစောကပြောတယ်တဲ့အဲနင့်တို့လူကတော့ဒီမှာနှစ်နှစ်လောက်တော့လှုပ်ခိုင်းပါကော့ကြတိုင်အနေနဲ့ရှိနေရအောင်ပဲလို့ပြောတယ်တဲ့အဲကြောင့်ဒီနှစ်နှစ်ပြီးမှပဲ instructor လုပ်ဖို့ဆိုပြီးအန်တီကိုအဲ့လိုပြောတယ်အဲ့လိုပြောတော့အန်တီကလည်းအဲလုပ်နေရင်တလတ်နဲ့အဲ့ဒီနှစ်နှစ်ပြည့်သွားတော့ဗောနော်နှစ်နှစ်ပြည့်သွားတော့သူတို့ကအဲ့ဒီရတရလုပ်ပြီးလိုက်တာဗောရတရလုပ်ပြီးလိုက်တဲ့2000အဲ့ဒီ2010မှာပဲအန်တီကဒီမိုနီကာဆိုရှိတယ် FIFA လေမိုနီကာရှိတယ်အမျိုးသမီးတွေကိုလိုက်ပြီးလေလာစုံစမ်းနေတယ်လို့တော့ထင်တာပဲသူကအန်တီကိုပြောတယ် Hello mama congratulations for World Cup တဲ့အဲ့လိုပြောလိုက်တော့အန်တီကအရင်အော်အော်သွားတယ်အေးဟုတ်က No I'm already retired လို့ပြောတော့ तू ကလေဒီလား Oh you don't want to go World Cup တဲ့ Oh I don't knowMy office retire for me already လို့အဲ့လိုပြောလိုက်တော့သူကလည်း Oh my God ဆိုပြီးမှဒါပဲပြောနိုင်တာပေါ့ဟိုကလည်းပြန်လဲတဲ့နဲ့ကလည်းစပြီးမှဒီတိုင်းဒီချက်ချက်တိုင်းလုပ်ဖို့ဟိုကဆက်ပြီးစူးစမ်းရတာပေါ့နော်အဲ့ဒီမှာသူကိုယ့်ရဲ့တိုင်းလုပ်တာတော့တခန်းရက်သွားတာပေါ့
တကယ်တမ်းဆိုရင်တော့ World Cup ပွဲမှာသွားပြီးတော့တိုင်လို့ရမယ်ဆိုတဲ့ခါကျတော့မှကိုယ့်နိုင်ငံကကိုယ်ဝီတရဗိတ်ပိတ်ရဲ့အချိန်တော့တိုက်ဆိုင်ရအော
င်ဟုတ်တယ်ဟုတ်တယ်အဲ့လိုမျိုးပဲ After the power
control. I chose my own. Carried my own load.
မပထမဆုံး FIFA Time ဒေါ်ကော့ဂျာအကြောင်းကိုမက်ကင်ဘူးထွေးကစူးစီးတင်ပြခဲ့တာပါခုတခါတော့သုတဆုံတဲ့ American တခွင်အစီအစဉ်တင်ဆက်ချင်ပါတယ် American ပြည်အောင်စုအထက်တန်းကျောင်းတွေမှာအင်္ဂလိပ်စာအပြင်သက်ဆိုင်ရာမိခင်ဘာသာစကားသင်ကြားပေးတဲ့အစီအစဉ်1600လောက်ရှိနေပါတယ် American ပြည်နယ်73ပြည်နယ်နဲ့ Washington DC မှာသက်ဆိုင်ရာလူမျိုးလိုက်မိခင်ဘာသာစကားသင်ကြားပေးသူတွေထဲမှာအခုဆိုရင်မင်နီဆိုတာပြည်နယ်မှာကရင်ဘာသာနဲ့သင်ကြားပေးမယ့်အစီအစဉ်လဲပါဝင်ပါတယ်မိခင်ဘာသာစကားမပြောက်ပြက်အောင်နဲ့ရိုးရရင်ချင်းမှုအမွေထိမ့်သိမ့်မှုအခက်ခဲကြားတွေကနေဖြစ်မြအောင်စီစဉ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်ကိုအောင်ကစူးစီးတင်ပြပေးထားပါတယ်ဗျာ
မီနီဆိုရာပြည်နယ်မြို့တော်စိန်ဘောကတက်တန်းကျောင်းတွင်မှကရင်ဘာသာစကားစတင်သင်ကြားပေးတော့မှာပါလွန်ခဲ့တဲ့6နှစ်ကျော်ကာလကလေးကမိခင်ဘာသာစကားသင်ကြားနိုင်ဖို့စီစဉ်ခဲ့တာဖြစ်ပြီးခုခါသင်ကြားပေးနိုင်မယ့်ဆရာဆရာမတွေရှိလာတာကြောင့်လာမယ့်စတင်နှစ်ဩဂုတ်လကုန်ပိုင်းစောင်းဦးရာသီကစလို့ကရင်ဘာသာစကားစတင်သင်ကြားပေးတော့မှာပါ
အများကြီးတော့ဒီကျောင်းဆက်ဆရာမတွေဟိုတက္ကသိုလ်ကမှကြီးတာရတယ်နော်အများကြီးတက္ကသိုလ်ကမှကြီးတဲ့အခါကျတော့ကရင်ကင်းစားကျောင်းကျင်ရတယ်။နောက်ဝကင်းဟိုစားကင်းစားကင်းစားကျောင်းကျင်တရခါကျတော့ဟိုစားဒီတိတ်ခက်ခက်မရှိဘူးလို့နော်ဒီမှာအာနောက်ဒီမှာရောက်လာတော့အခါကျတော့တို့ဟိုစားကျောင်းတက်ကျောင်းတက်ခွင့်ရတယ်နော်ကျောင်းတက်တယ်နောက်ဝတက်တူတက်တယ်တက်ပြီးတော့ဟိုစားဒီတို့ဖွဲ့ရပဲရနောက်ပြီးတော့ဟိုစားကျောင်းဆရာဟိုစားအာ license တခါပြန်ပြေအမရခါကျတော့ကျွန်တော်တို့အဆင်ပြေတာပေါ့နော်
စိတ်ပေါ်မှာကရင်ကျောင်းသူကျောင်းသားဥယျာဉ်2600လောက်နဲ့ပညာရေးဝန်ထမ်းဥယျာဉ်30လောက်ရှိမယ်လို့ဆိုပါရယ်လွန်ခဲ့တဲ့နှစ်တွေအတွင်းမှာတော့မိခင်ဘာသာစကားသင်ကြားဖို့စီရင်ခဲ့ကြတာပါကရင်ကျောင်းသားမိဘအသင်းကို2013ခုနှစ်လောက်မှာစတင်ဖွဲ့စည်းခဲ့ပါရယ
်ကျောင်းသားမိဘတွေကျောင်းသားတွေကိုကျောင်းသူကျောင်းသားတွေဟောစာကျွန်တော်တို့တို့ဒီကရင်စာသင်ဖို့ကျွန်တော်တိုက်တွန်းလဲဆွေနှိုးဆော်ရပါတော့နော်တို့ဟောစာဒီအဲ့ဒီဟိုစားကင်းစားတင်ဖို့အတွက်ကျွန်တော်တို့တိုက်တွန်းလို့လို့ဆိုရတယ်ဟိုစားအားပြတော့ပေါ့နော်အဲ့ဒါသူတို့ဟိုစားဒီကင်းစားပါတာကိုဟိုစားပြပြယူမှာပဲကျွန်တော်တို့လက်ဒီစာဒီ subject ဆီရှေဟိုစားကျောင်းမှာဟိုစားပါတာရတဲ့ခုအနေနဲ့ရှိဖို့ကျွန်တော်တို့ဟိုစားလုပ်လို့ရပါတယ်နော်ဧဝကျွန်တော်တို့ဒီမှာဟိုစားကျောင်းသမီးပဲအစည်းအဝေးအနေနဲ့ဟိုစားဒီလာစင်စီဝရှိတာပေါ့နော်ကျောင်းသားပြီးတော့ကျောင်းသားတွေဖိတ်ခေါ်တယ်မိဘတွေဖိတ်ခေါ်တယ်ဖိတ်ခေါ်ပြီးတော့ကျွန်တော်ရှင်းပြတယ်ပြောပြတယ်ကျွန်တော်ဘယ်လိုကြိုးစားခဲ့လဲခဲ့ရလို့ရှိတယ်ခဲ့ခဲ့တော့ဟောစာကျော်လာနေမှုကျွန်တော်တို့ဟောစာဘလတ်အားဆိုင်တယ်ပေါ့နော်အဲ့လိုမျိုးဟောစာနောက်ပြီးတော့ဥပမာဒီအခုဖြစ်လာပြီးအလုပ်လုပ်ရပြီးဟောစာသူတို့အသိမှပြီးသူတို့စိတ်မရှိဘူးအဲ့ဒီအချိန်အဲ့ဒီအချိန်နေတိဒီချိန်လေးကြီးရောက်လာတဲ့ခါကျတော့ဟိုစားကျွန်တော်တို့ဟိုစားတို့ကျောင်းသမီးတွေဖြစ်ကျောင်းသမီးတွေဖြစ်ဟိုစားတိုက်တွန်းလို့ဆိုတာပေါ့နော်နောက်တော့ကျွန်တော်တို့ဒီကင်းစကားကင်းပါတာဟိုစားဒီကျွန်တော်တို့တင်မပဲကျွန်တော်တို့ဟိုစားနောက်ဟိုစား music တွေဟိုစားကျွန်တော်တို့ရယူရင်ကြီးမှုစပ်ပြီးပါလားစကားဟိုစားဒီနိုင်ငံမှာဟိုစားပြန်ဝင်တော့ဟိုစားပြောပြောမလဲထိုစားထိတဲ့လို့ရမယ်နောက်တော့ဟိုစားတူတက်မှုရှိအောင်ဟိုစားလို့ရအောင်ပေါ့နော်အဲ့လိုမျိုးပေါ့နော
်အခုလိုကိုပိုင်းဘာသာစကားသင်ကြားနိုင်ဖို့အဓိကရင်ဆိုင်ခဲ့ရတဲ့အခက်အခဲတွေကို George တော်မူကအခုလိုပြောပြပါရယ
်အဓိကအကြီးဆုံးအခက်အခဲကဟိုစားဒီဆရာမအခက်အခဲပေါ့နော်ဆရာမဟိုစားဒီကျွန်တော်တို့ community ထဲမှာဟိုစားဆရာမမရှိတဲ့အခါကျအဲ့ဒါအခက်အခဲအကြီးဆုံးပေါ့နော်နောက်ပြီးတော့အခက်နောက်ဒီကုအကဲကဲဒီကုအကြရောဟောစာဒီကျွန်တော် school district ပေါ်တော့ကျွန်တော်အဲ့ဒီဟောစာပြည်ရင်ဌာနနေပြီးတော့ကျွန်တော်ဟောစာဒီပါတာရတခုအနေနဲ့သတ်မှတ်ပြီးတော့ဟောစာသင်ယူဖို့အတွက်အကောင့်ကြရှိတယ်နော်အဲ့ဒီအကောင့်ကြဒီအကောင့်ကြရှိတဲ့ခါကျတော့သူတို့လည်းဟောစာတွန်းအားပေးရပေါ်တော့သူတို့ဟောစာဒီတွန်းအားပေးရသူတို့စီမှာတတ်တောင်းဘူးနော်အဲ့ဒါလည်းအခက်အခဲရှိတာပေါ့နော်ကျွန်တော်ဟောစာ music theory ကိုကင်းစကားကင်းပါတာဟောစာပင်ကြပြစီရတယ်ပေါ့နော်အဲ့ဒါဟိုစားအဲ့ဒါကိုဟိုစားကျွန်တော်တို့ဟိုစားဒီအထောက်ကူပြုမယ်အထောက်ပံ့မယ်ဟိုစားပံ့ပိုးမယ်ဥညာဆိုလို့ရှိရင်တော့ကျွန်တော်တို့ဟိုစားကျွန်တော်တို့ community တွေလည်းအကျိုးရှိမယ်နောက်ပြီးတော့ဒီမှာတခြား community အတွက်လည်းအကျိုးရှိအောင်ပေါ့နော်ဟိုစား American ဟိုစားဒီ community ခုလုံးတက်ပေါ့
စာခုရှိဇန်ဟာမင်နီဆိုတာပြည်နယ်ပညာရေးဝန်ထမ်းတဦးပါ2022ခုနှစ်ကစပြီးတော့မင်နီဆိုတာအေရှန်ပစိဖိတ်ကောင်စီဘုတ်ဖွဲ့ဝင်လည်းဖြစ်ပါတယ်ပြည်နယ်အတွင်းကအာရှနယ်ဘွားတွေအရေးဆောင်ရွက်ဖို့ပြည်နယ်အုပ်ချုပ်ရေးမှူးထင်မော့စ်ကခန့်အပ်ထားသူလည်းဖြစ်ပါတယ်မိခင်ဘာသာစကားတင်ကြားဖို့ဘာကြောင့်အရေးကြီးကြောင်းကိုစာခုရှိဇန်ကအခုလိုရှင်းပြပါတယ
် because I am a parent in St. Paul's school
ကျမလည်းမိဘတယောက်ပါကိုကလေးကကရင်စကားမပြောဘဲကြီးပြင်းလာတာကိုမြင်ရသလိုကိုရိုင်းကလည်းပညာတတ်တွေဖြစ်ဖို့အရေးဆောင်ရွက်သူလည်းဖြစ်တာကြောင့်ကရင်အတိုင်းဝိုင်းအတွင်းကျောင်းသားတွေအတွက်ဦးစားပေးစဉ်းစားပါတယ်။ဒါကြောင့်မြန်မာပြည်ကသာမကတခြားအရှိတောင်အာရှအတိုင်းဝိုင်းကသူတွေနဲ့ပါပူးပေါင်းဆောင်ရွက်ပါတယ်။သူတို့ကလည်းဒီရောက်တဲ့အခါမှာသူတို့ဘာသာစကားသင်ကြားနိုင်ဖို့လှုံ့ဆော်စည်းရုံးခဲ့တာတွေကိုတွေ့ရပါတယ်။အဲ့ဒီနောက်ကျမတို့လည်းသူတို့နည်းကိုအတူယူပြီးတော့လိုက်လုပ်ခဲ့ပါတယ်။ကျမအတွက်တော့ဒါကအရေးကြီးတဲ့အလုပ်ထုတ်ပါ။ကျမကစိန်ဘောကျောင်းတွေအတွက်အင်္ဂလိပ်စကားအပြင်တခြားဘာသာစကားပြောတဲ့ပညာရေးအစီအစဉ်တွေရေးဆွဲသူလည်းဖြစ်တော့အခုကရင်ဘာသာစကားတင်ကြားမယ့်အစီအစဉ်ဟာကျမလုပ်ရမယ့်တာဝန်လည်းဖြစ်နေတာပ
ါဘာသာစကားတင်ကြားဖို့အတွက်ရမုံငွေကိုစိန်ဘောအခြေခံပညာကျောင်းအသုံးစည်းထဲကနေပဲခွဲရန်ချမှတ်ပေးတာပါသင်ခန်းစာတွေဘယ်လိုရေးဆွဲလဲဆိုတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါရစေ
First of all we like to talk about how we create
နေဆက်ဒေတာကကရင်ပညာရေးဌာနကသူတွေနဲ့တွေ့ဆုံပြီးတော့ကျမတို့တင်ယူညွှန်တန်းသူတို့တင်ယူညွှန်တန်းတွေကိုဖလှယ်ခဲ့ရပါတယ်။ဒါပေမဲ့လည်းစိန်ပေါ်မှာမနီဆိုတာပညာရေးဌာနကစံလန်းညွန်ချက်တွေကိုလိုက်နာရပါတယ်။ဒါကြောင့် level 1မှာကရင်ဘာသာစကားမပြောတတ်မရေးတတ်သူတွေကိုသင်ပေးမှာဖြစ်ပြီးတော့ level 2မှာကရင်စကားပြောတဲ့သူတွေကိုမွမ်းမံသင်ကြားပေးမှာပါ။တင်ယူညွှန်တန်းကတော့စိန်ပေါ် district ကချမှတ်ထားတဲ့စံတိုင်းပါပဲ။စိန်ပေါ်မှာကရင်ဘာသာစကားတွေမကပဲမုံ Spanish ဘာသာစကားတွေကိုလည်းသင်ကြားပေးနေတာပ
ါမြန်မာနိုင်ငံမှာစစ်တပ်နဲ့စစ်ဘုချုပ်ဟောင်းတွေဦးဆောင်တဲ့အယက်သားပါတီတွေကအုပ်ချုပ်တဲ့ကာလတစ်လျှောက်လုံးမှာမြန်မာစကားလွဲလို့တခြားဘာသာစကားတွေသင်ကြားပေးတာကိုပြင်းပြင်းထန်ထန်တားဆီးထားတာပါအမေရိကမှာရွှေ့ပြောင်းအခြေချပြီးတဲ့နောက်အခုလိုကိုမိခင်ဘာသာစကားသင်ကြား권ရတဲ့အပေါ်ကျေနပ်မိကြသူကအခုလိုပြောပါတယ
် I feel so very proud because our language is so important
ကျမတို့အလွန်ဂုဏ်ယူပါတယ်ကျမတို့ဘာသာစကားဟာကိုယ်လူမှုအတိုင်းဝိုင်းအတွက်အလွန်အရေးကြီးပါတယ်။ကျမတို့ဆိုရင်ကိုယ်ဘာသာစကားကိုဖျားเจ้าတွေမှာပဲသင်ခဲ့ရတာပါ။ကရင်ဘာသာစကားကိုမသင်ကြားနိုင်အောင်နှစ်ပေါင်း60လောက်ပြိပင်ခံခဲ့ရပါတယ်။ America Minnesota ကစိန်ပေါ်เจ้าမှာဆိုရင်ပထမဆုံးအနေနဲ့ကရင်ဘာသာစကားကိုသင်ကြားနိုင်တော့မှာကြောင့်ဒီအချိန်ဟာကျမတို့လူအဖွဲ့အစည်းအတွက်ဂုဏ်ယူစရာပါပဲ။
ကရင်ဘာသာစကားကိုစိန်ပေါ်အထက်တန်းเจ้า၄เจ้าမှာအတန်းတက်သင်ယူနိုင်မှာဖြစ်သလိုonline အတန်းတွေကိုတော့စိန်ပေါ်အထက်တန်းကျောင်းနေမီမှာရှိသူတွေအလုံးတက်ရောက်နိုင်မှာပါလေးလာစမ်းစစ်ချက်တွေအရဆိုရင်ဘာသာစကားတစ်မျိုးမကပြောသူတွေဟာစာတင်ကြားရမှာပိုထက်မြက်တယ်လို့ဆိုပါတယ်ဒါကြောင့်အခုလိုမိခင်ဘာသာစကားကိုသင်ကြားတာကနေပညာရေးဘက်မှာပိုထူးချွန်သူတွေမွေးထုတ်ပေးဖို့အထောက်အကူပြုရရောက်ဖို့လဲမျှော်လင့်နေကြပါတယ်ခင်ဗျာ
ကိုအောင်ရဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ပြီးခုတခါတော့သိပ္ပံနဲ့နိပညာကဏ္ဍဖြစ်ပါတယ်များဒီတစ်ပတ်မှာမျိုးဗီဇ DNA ဆိုတာဘာလဲဆိုတာကိုဆွေးနွေးတင်ဆက်ထားပါတယ်ဒီ DNA ပုံတူပွားမှုစတင်တဲ့နေရာအရင်းမြစ်ကိုဘာကြောင့်ရှာဖွေနေကြတာပါလဲသိပ္ပံသူတေသနတွေတဲ့က DNA နဲ့ပတ်သက်တဲ့အရေးကြီးတဲ့အပိုင်းဖြစ်တဲ့မျိုးဗီဇရဲ့မူလအရင်းမြစ်တွေအတွက် Mrs. P Tech တို့မှသူတေသနလုပ်နေတဲ့ဒေါက်တာရွှေစင်ဦးကိုဒေါက်ခင်မျိုးသက်ကမေးမြန်းစူးစီးတင်ဆက်ထားပါတယ်များ
ပထမအဆုံးပေါ့နော် DNA ဆိုတာကိုအရင်ဆုံးသင်ပြပေးပါမယ
် DNA ဆိုတာဆရာ nucleus ထဲမှာရှိတာသူကဒီ oxyribonucleic acid ပေါ့သူ့ရဲ့ပုံစံကကြတော့ဟိုဖလေကားလေဖလေကားပုံစံရှိတယ်ဖလေကားဆိုတော့တိုင်နှစ်ခုရှိမယ်လေကားအထစ်တွေရှိမယ်ပေါ့သူကနေရာကျတော့ကြောင်လင်းလေကားပုံခွေပြီးတော့နေရာနော်သူ double helix structure လို့ပြောကြတယ်ပြီးရင်သူကသူ့ရဲ့ဒီတိုင်နှစ်ခုဆိုရင်လေကားရဲ့တိုင်နှစ်ခုဆိုရင်အဲ့ဒါတွေဒီသူက sugar phosphate backbone ပေါ့ပြီးတော့မှအဲ့လေကားစံတွေကိုကြတော့သူကဒီ nucleus ထဲမှာကကြတော့အဲ့ဒီ base pair တွေသူက nucleo base လို့ခေါ်အဲ့ဒါတွေနဲ့သူက၅မျိုးရှိတယ်ရှင်အခြေခံနော်ဆိုတော့ A T C G U လို့ခေါ်ကြတယ်။သူက A ဆိုရင်အများရန်သူက A B T နဲ့ပဲတွေ့တယ်။ A ကကြတော့ adenine ပေါ့။ T ကကြတော့ thymine ပေါ့။ စီရကြတော့သူစိုက်တိုဇင်းလို့ခေါ်တယ်စီဒီအမြဲတမ်းကြီးနေပဲတွေ့တယ်သူကွာနင်းလို့ခေါ်တယ်ယူဝါကြတော့တတ်တတ်ရှိနေတဲ့ယူရက်ဆက်ပေါ့အဲ့ဒီယူဝါကြတော့ဘယ်အချိန်မှအသုံးကျလဲဆိုရင်ဒီအသက်ရှင်မှုအတွက်ပရိုတင်းထုတ်ပေးတဲ့အချိန်မှာယူဝါအသုံးကျတယ်ရှင်သူတို့ကြီးဖလဲမှာပေါ့နော်အဲ့တော့စောစောကပြောတယ်ဒီ ATCG အတွဲဟာဘယ်တော့မှမလွယ်ဘူးဘယ်တော့မှမလွယ်ဘူးဖြစ်တဲ့အတွက် DDN တွေကဆဲပွားဖို့အတွက်ခွဲတဲ့အချိန်မှာသူနဲ့တူတာတွေပဲလာကတ်တာဒါကြောင့်မလို့မူရင် DNA နဲ့တထက်သေးတူရဲ့ DNA က cell အသစ်တွေကိုပေါ့ပါလား
origin လို့ခေါ်တဲ့ဒီကဖြစ်စဉ်ရယ်ဘာကြောင့်ဖြစ်တယ်ဆိုတာကိုရှာတာပေါ့နော်ဘာကြောင့်ကွဲတယ်ဆိုတာကိုရှာတာ
ဟုတ်ကဲ့ရှင်ဟုတ် cell nucleus ထဲမှာခုနပြောတဲ့ဒီ base pair တွေကတွဲနေတာသူက hydrogen bond နဲ့ချိန်ထားတာပေါ့ရှင်အဲ့တော့ cell ပွားဖို့အတွက်ဆိုလို့ရှိရင်ဒီ oria origin နေရာဘောင်းက8000ကျော်ရှိတယ်အဲ့ဒီ DNA တွေကအဲ့ဒီခုနပြောတဲ့ ADCG အတွဲတွေပေါ့နော်အဲ့ဒီအတွဲတွေကဒီ nucleus တစ်လုံးထဲမှာဆိုလို့ရှိရင် तू က3 billion ကျော်ရှိတယ်ဆိုတော့ 3 billion ဆိုတော့ဆီမှာအရန်များတယ်လေဆိုတော့ तू တပြိုင်တည်း cell အသစ်ဖြစ်ဖို့အတွက်ကွဲသွားဖို့အတွက်ဆိုရင်ဒီ oria တနေရာလည်းမဖြစ်နိုင်ဘူးနှစ်နေရာသုံးနေရာလည်းမဖြစ်နိုင်ဘူးအဲ့တော့ oria ဘောင်းက8000ကျော်ရှိတယ်အဲ့တော့ဒီ8000ကျော်ကိုပေါ့နော် experimentally ရှာကြတဲ့အချိန်မှာအရန်ခက်ခဲတယ်အခုထီတော့မဖြစ်နိုင်သေးဘူးဒီ8000ကိုတပြိုင်တည်းအဲ့တော့သူကွဲတဲ့နေရာတွေကလည်းတနေရာနဲ့တနေရာစကွဲပြီးဆိုရင်လည်းသဘောတရားချင်းသူ့ရဲ့လုံဆောင်မှုချင်းကလည်းမတူပြန်ဘူးဟုတ်အဲ့တော့ဒါဟိုဟို theory ရပေါ့ရှာကြမယ်လို့စဉ်းစားကြတာပေါ့နော်အဲ့တော့ကျွန်မလည်းအဲဒါကြောင့်စဉ်းစားဟုတ်သူများတွေကလုံနေကြတယ်လူရှိပါတယ်ဒါပေမဲ့သူတို့က theory ရလုပ်တယ်ဆိုတာartificial intelligence ပေါ့နော်ခုရှာကြတယ်ပေါ့လောက်ကြဒါပေမဲ့ physics မပါဘူးရှင့်ဟုတ်ကျမကတော့ဟုတ်ကျမရဲ့ကိုပိုင်ပေါ့နော် model ရှိပါတယ်ဟုတ်ကိုယ့်ဟာကိုရေးထားတဲ့ program တွေရှိတယ်ဒါတွေကိုဒီ AI မှာကျမထည့်ပြောသုံးတာ
AI ကိုသုံးပြီးတော့သူပြသနာလုပ်နေတာပေါ့နော
်ဟုတ်ကဲ့ရှင့်အဲ့တော့ AI ကကြတော့သူဒီ artificial intelligence မှာသူရဲ့ technique တွေရှိပါတယ်ဆီကမသူကဟိုတော့ဖြစ်တဲ့ technique ဒီ machine learning ပေါ့နော်အဲ့ machine learning မှာ तू ကကြတော့ဒီ neural network ဒီအုံနောင်တွေကဒီဟို neuron cell တွေ तू ကဖြာပြီးတော့အလုံးလုံးတလုံးမျိုးပေါ့အခုနော် ori ကိုပြန်ကောက်ရလို့ရှင် ori က dna နေအဲ့ဒါလေးစကွဲတယ်ပြီးတော့ကျမတို့ကအချိန်ကအများကြီးမရဘူးလीတပြိုင်တည်းဒီ8000ကျော်ကွဲတဲ့အချိန်ဒီမှာဘယ်လိုကြည့်လဲဆိုတော့ ADCG အတွဲတွေပေါ့ဒီလေကားဇန်လိုမျိုး base အတွဲတွေကသူတို့တွေကဘလိုတွေစုနေလဲဥပမာ ADCG CG တွားလာ CCGG တွေပဲတွားလာပေါ့နော်အဲ့အချိန်မှာကွဲတဲ့အချိန်မှာ experiment ကနေပြီးရှာထားတဲ့ data တွေရှိပါတယ်ရှင့်ဒီ gene လေးကိုတစ်ဖြတ်ချင်းယူပြီးတော့သူကတိုင်းပြီးတော့ရှာတာလေအဲ့ဒီရဲ့သူ့ရဲ့ characteristic ပြောရမှာပေါ့အဲ့ဒါတွေကို data ကောက်တလို့ပေါ့နော်ပြီးတခြားစဉ်းစားရတဲ့အချက်တွေရှိတယ်သူဒါပေမဲ့နောက်တနေရာကျတော့မတူတော့ပြန်အဲ့တော့မတူတော့သူ့ကိုထည့်သွင်းစဉ်းစားရတဲ့အချက်တွေကတစ်ချက်နှစ်ချက်မကတော့ဖြစ်နိုင်ကြည်ဒီအကုန်လုံးယူထားပြီးတော့မှဒါဆိုလို့ရှိရင်ဒါလို့ထုတ်ပေးရပါတော့ဒါက machine learning ကအလုပ်လုပ်တာပေါ့အရန်ရှုပ်ထွေးတဲ့ပြဿနာတွေဆိုရင်ဒီ AI ရဲ့ technique ဖြစ်ကို machine learning ရဲ့ method ကိုသုံးတာပေါ့ကျွန်မကကြတော့အဲ့ဒီမှာမှကျွန်မတို့လုပ်နေတဲ့ physics ကဒီ calculation တွေ program တွေပေါ့ဒီပေါ်မှာ physics point of view ကိုယ့်ရဲ့ idea ကိုပါထည့်ပေါင်းပြီးတော့စဉ်းစားတာပါအစီအမံ
လားဘာကြောင့်ဒါကိုလေ့လာရတာပေါ့ဒီလိုလေ့လာခြင်းအပြင်ဘာအကျိုးရှိပါ
โอเคโอ้ဘာကြောင့်လေးလာလဲဆိုတော့ဟိုတက်ရှိအတွက် DNA ကမျိုးရိုးစင်ဆက်လက်ဆင့်ကမ်းဖို့ပေါ့နော်ဟိုတကယ်တမ်းဆိုလို့ရှိရင်ဒီကဘာကြီးမှာပေါ့ဖွဲ့စည်းထားတဲ့တတဝါတွေအကုန်လုံးဆင်ကဲဖြစ်စဉ်တွေအဲ့ဓာတွေအကုန်လုံးဟိုနောက်ဆုံးမှုရင်းပေါ့နော်ပြင်စေ့ပညာပေါ့ဓာတွေအကုန်လုံးကဒီ DNA နဲ့မမလွတ်ကင်းပါဘူးခက်တာ DNA ပေါ့ပြဿနာဒါပေမဲ့ဒီ DNA ကမဖြစ်မနေကွဲဟုတ်ကွဲရကွဲမှသာလေဆဲတဲ့ကိုပါမယ်။ဒါပေမဲ့ဒီကွဲတဲ့ဖြစ်စဉ်ကလည်းအခုထိတပြိုင်တည်းပေါ့နော်။ဘယ်နာကြီးကကွဲနေလဲဆိုတာကိုရှာလို့မရဘူး။ experiment ကလည်းမရှာနိုင်ဘူးဖြစ်နေတာပေါ့နော်။ဒါကြောင့်မလို့ရှာဖို့စဉ်းစားတာ။ဘာလို့လဲဆိုတော့တကယ်လို့ဒီ ori ကိုပေါ့နော်။ရှာလို့တွေ့ပြီဆိုလို့ရှိရင်ဂျောကကုသတဲ့နေရာမှာဟိုအများကြီးအထောက်အကူဖြစ်မယ်လို့ဟိုမျှော်လင့်ပါတယ်ရှင့
်။ဘယ်လိုပုံစံနဲ့အထောက်အကူပေးနိုင်လို့ထင်လဲ။
ဒီ ori ကိုသိပြီဆိုလို့ရှိရင် ori ကြောင့်ဘာတွေဖြစ်လဲ
origin
ပေါ့ origin တော့ ဒီ split ဖြစ်တဲ့နေရာလေးပေါ့အဲ့ဒီ ori တွေကအများကြီးချက်တောင်းကြော်ရှိတယ
် ori ဆိုတာဒီ DNA စကွဲတဲ့နေရာပေါ့
ဟုတ်ကဲ့ရှင် DNA စကွဲတဲ့နေရာအဲ DNA စကွဲတဲ့နေရာကိုသူရှာနေတာပေါ့နော်ဟု
တ်ဆိုတော့ DNA စကွဲတဲ့နေရာနေပြီးတော့ဆေးပညာဘက်မှာဘယ်လိုအသုံးကျလဲ
ဟုတ်ကဲ့ဒီ DNA စကွဲတဲ့နေရာဆိုရှင်မဒီဆိုတကယ်လို့မြန်ပေါ့ဟိုဥမာကန်ဆာလို့ပေါ့ကန်ဆာ cells ဒီပွားတာလေ cells ဆကွဲတဲ့နေရာဒီ split ဖြစ်တဲ့နေရာကိုပေါ့နော်တိပြီဆိုလို့ရှိရင်ဒီ origin ကိုမြန်တစ်ခုခုလုံးနိုင်ပြီဆိုလို့ရှိရင်ယောဂါဖြစ်တဲ့ cells တွေကမပွားတော့ဘူးပေါ့နော်ဒါမှမဟုတ်ရင်တချို့ယောဂါတွေက cell မပွားလို့ဖြစ်တဲ့ယောဂါတွေရှိတယ်လေဒီဟာကိုကုသနိုင်မလားပေါ့နော်အဓိကမျောလင့်တာကတော့အဲ့ဒီအချက်နှစ်ချက်ပေါ့နော
်ဒေါက်တာရွှေစင်ဦးရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံရအောင
်။ဒေါက်ကင်မျိုးတဲ့စူးစီးတက်ဆက်ခဲ့တာပါ။ VOA ကထုတ်လွှင့်တဲ့အခုတနအိစာအစီအကုန်မနေ့ရှင်းနိုင်ရတဲ့9နာရီကြာ line meter 20 25 32ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်။ VOA American တန်ကထုတ်လွှင့်နေတဲ့အစီအစဉ်ပတ်သက်လို့ဝေဖန်အကြံပြုခြင်းနဲ့မိမိတို့ဒေတာတွင်ဖြစ်ပျက်နေတဲ့သတင်းထူးတွေကိုပေးပို့လိုရဆိုရင်ကျွန်တော်တို့ကိုစာရေးလို့ရမယ့် email လိပ်စာ bamisfbo@news.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချက်ကိုကိုဇော်မိုးကျော်ကပြောပြပေးပါအောင်ခင်ဗျာ
။မြန်မာအာဏာသိမ်းစစ်ကောင်စီအပေါ်နိုင်ငံတကာရဲ့ငွေကြေးဆန်ရပိတ်ဆို့အရေးယူမှုအစီအစဉ်အရစင်ကာပူနိုင်ငံက United Overseas Bank UOB ကမနေ့ကတောက်ကြနေကစတင်ပြီးမြန်မာနိုင်ငံကဗန်တွေနဲ့အဆက်အသွယ်ဖြတ်တောက်လိုက်ပါတယ်။မြန်မာဘဏ်အကောင့်တွေကနေလာတဲ့ငွေသွင်းငွေထုတ်အားလုံးကိုထိချုပ်ကန့်သတ်လိုက်မှာဖြစ်ပြီး Visa Card, Master Card စတဲ့ဘဏ်ကပြားအသုံးပြုမှုဆိုင်ရာငွေသွင်းငွေထုတ်လုပ်ငန်းအားလုံးကိုလည်းထိချုပ်ကန့်သတ်လိုက်မှာဖြစ်ပါတယ်။ဒီလှုပ်ဆောင်မှုဟာကမ္ဘာအတိုင်းဝိုင်းကနေမြန်မာအာဏာသိမ်းစစ်ကောင်စီပေါ်ပိတ်ဆို့အရေးယူမှုတွေတိုးမြင့်လှုပ်ဆောင်လာနေတာဖြစ်ပါတယ်။ဒီ UOB ဗန်ဟာမြန်မာနိုင်ငံကဗန်နေနဲ့ချိတ်ဆက်လှုပ်ဆောင်နေတဲ့ဗန်တစ်ခုလည်းဖြစ်ပါတယ်။ဂေယာစနစ်မျှတမှုမရှိတာဟာဆင်းရဲတဲ့နိုင်ငံတွေကတန်းနဲ့ချီတဲ့ကလေးငယ်တွေစားမဲ့အစားအစာနဲ့တောက်ရည်တွေကိုလူခံနေရတဲ့သဘောဖြစ်နေတာကြောင့်သဘာဝပတ်ဝန်းကျင်ထိန်းသိမ်းပြီးဂေယာစနစ်မျှတအောင်လုပ်ကြဖို့မြန်မာကက်သလစ်ကာဒီနယ်ယဟန်အမတ်ချားလ်စ်မောင်ဘူကစက်တင်ဘာလ၁ရက်နေ့မှာတောင်းဆိုလိုက်ပါတယ်။ရှေးလာတဲ့ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ကကမ္ဘာတဝန်းကက်သလစ်ဘုရားကျောင်းတွေကိုဒုတိယအကြိမ်မြောက်ပေးဖို့မဲ့လူသားအလုံးနေထိုင်ရာဘုံအိမ်ဖြစ်တဲ့ကမ္ဘာမြေကိုစောင့်ရှောက်ဖို့တိုက်တွန်းချက်မထုတ်ပြန်မီမှာမြန်မာနိုင်ငံကကက်သလစ်ဘုန်းတော်ကြီးကာဒီနယ်ဘူကအခုလိုနှိုးဆော်တိုက်တွန်းတာဖြစ်ပါတယ်။ထိုင်းနိုင်ငံအနောက်ဘက်ခြမ်းမြန်မာနိုင်ငံနယ်စပ်တစ်လျှောက်မှာရှိတဲ့မဲဟောင်ဆောင်ထက်ကန်တနာဘူရီရတ်ဘူရီခိုင်နယ်အတွင်းယာယီခိုလုံနေတဲ့ဒုက္ခသည်တွေအရေးကင်တွယ်ဖြေရှင်းမှုနီလန်းအစ်စ်တွေရှာဖွေနိုင်အောင်လွတ်တော်မှာဒုက္ခသည်များဆန်ရာကော်မတီခွဲတစ်ခုကိုဖွဲ့စည်းတည်ထောင်ဖို့ရှေ့သို့ချီပါတီ Move Forward ပါတီနဲ့တရားမျှတရေးပါတီ Fair ပါတီတို့ကလွတ်တော်မှာတင်ပြတောင်းဆိုလိုက်ပါတယ်။ဒီကိစ္စကိုလွတ်တော်မှာဆွေးနွေးဖို့ပါတီနှစ်ရက်လုံးကဩဂုတ်လ31ရက်နေ့မှာတင်ပြခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်တရုတ်ရဲ့ချင်းချောင်းမှုတွေမြင့်တက်လာနေချိန်မှာပဲအမေရိကန်အင်ဒိုနီးရှားနဲ့အခြားနိုင်ငံ၅နိုင်ငံပါဝင်တဲ့ Super Garuda Shield လို့အမည်ပေးထားတဲ့စစ်စင်ရေးလေ့ကျင့်မှုကိုအင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့နေ့ကစတင်ပြုလုပ်ခဲ့ပါတယ
်။ကျေးဇူးပါသတင်းချင်းချက်ကိုကိုစောမိုးကျော်ကပြောပြခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပြီးတော့အတန်ပိုင်းရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubey Altayev တို့ဖြစ်ပါတယ်။ဒီကနေ့မနေ့စီစဉ်တွေကိုရေဒီယိုပြင် VOA website YouTube Facebook စာမျက်နှာတွေကနေကြည့်ရှုအားပေးနားဆင်ကြတဲ့ပရိသတ်အားလုံးကိုကျေးဇူးတင်ပါတယ် VOA American တန်ကထုတ်လွှင့်နေတဲ့အစီအစဉ်ပတ်သက်လို့ဝေဖန်အကြံပြုကြဖို့လည်းဖိတ်ခေါ်ပါတယ်အခုတော့စနေမနေ့ခင်းအစီအစဉ်တွေကိုဒီမှာပဲရှင်းလင်းပြုပါခင်ဗျာသောတာရှင်နေတဲ့တကမြန်မာပြည်သူပြည်သားအားလုံးလုံခြုံပြီးအဆင်ပြေတဲ့နေ့ဖြစ်ပါဖြစ်နိုင်ကြပါစေ VOA ကိုအားပေးကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကညီငယ်ပါခင်ဗျာ
This program has come to you from the Voice of America, Washington.